Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်စက်တင်ဘာလ6ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းလိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းစီစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။ဇင်ဘာဝေနိုင်ငံသမ္မတဟောင်းရောဘတ်မူဂါဘီဟာအသက်65နှစ်မှာကွယ်လွန်သွားပါတယ်။ဒိုရီယာဟာရီကိန်းမွန်တိုင်းဟာအမေရိကန်အရှေ့ပိုင်းမြောက်ကယ်ရိုလိုင်းနားပြည်နယ်ကိုဒီကနေ့မနေ့ပိုင်းကဝင်ရောက်တိုက်ခတ်နေပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမယ်ထေတဲရောက်သတင်းထွာတွေကတော့တိုက်ပွဲတွေပြင်းထန်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်ကုန်းသွယ်ရေးလမ်းဖြစ်တဲ့လာရှိုးမူဆယ်လမ်းကတော့ဒီကနေ့အခြေအနေပြန်ပြီးတည်ငြိမ်သွားပါတယ်။စစ်ပွဲမှာတင်းချောင်နေတဲ့သူတွေကလည်းနေရရင်းကိုပြန်နေကြပါပြီ။
ခုလက်ရှိကတော့ကျွန်တော်တို့ဟိုတော်တော်များများတော့စပြန်နေကြပါပြီ။ဒီနေ့ဆိုလို့ရှိရင်လည်းကောင်းတဲ့ကျောင်းကစစ်ချောင်းလေးနောက်ခိုးလုံးဖုံးကျောင်းကစစ်ချောင်းလေးစပြီးတော့
ပြေသခံတူပြပြပေးသွားတာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်ကချင်ပြည်နယ်မြကြီးနားမြို့ကတရခွင်မှာသူ့ကိုအမိန့်ချခဲ့တဲ့တရားသူကြီးကိုချိန်ခွင်ပြတ်တစ်ခုပေးခဲ့တဲ့ကချင်လူငယ်ကိုထောင်ဒဏ်3လထပ်ထပြီးတော့ချမှတ်လိုက်တာ။မန္တလေးတက္ကသိုလ်ဝင်းတွင်နယ်မှာဆောက်လုပ်မှုတွေကိုကျောင်းသားတွေကဆန္ဒပြခဲ့လို့ပညာရေးဝန်ကြီးကဒီကိစ္စကိုစုံစမ်းဖို့စုံစမ်းစစ်ဆေးအဖွဲ့ဖွဲ့နေပါပြီ။ဇင်ဘာဝေနိုင်ငံကိုအုပ်ချုပ်ခဲ့တဲ့အာနာရှင်ဟောင်းရောဘတ်မူဂါဘီကွယ်လွန်သွားတဲ့အကြောင်းနဲ့ဟာရီကိန်းမုန်တိုင်းဒိုရီယန်နဲ့ဒန်ကိုအပြင်းထန်ခံရတဲ့ဘာဟားမားရဲ့နောက်ဆုံးအခြေအနေကြောင့်ဆတဲ့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါလေရှင်။အခုအရင်ဆုံးကတော့တောက်ကြညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။ဇင်ဘာဝေနိုင်ငံသမ္မတဟောင်းရောဘတ်မူဂါဘီဟာအသက်65နှစ်မှာကွယ်လွန်သွားပါတယ်။သမ္မတဟောင်းမူဂါဘီကွယ်လွန်ကြောင်းကိုလက်ရှိသမ္မတ Emmerson Mnangagwa က Twitter လူမှုကွန်ရက်ပေါ်ကနေအသိပေးခဲ့ပါတယ်။နိုင်ငံရဲ့ဖခင်ကြီးလို့သမ္မတ Mnangagwa ကပြောဆိုပြီးတော့အင်မတန်စိတ်မကောင်းဖြစ်တဲ့အကြောင်း Twitter ပေါ်မှာရေးသားပါတယ်။ဇင်ဘာဝေနိုင်ငံ Britain လက်အောက်ကနေလွတ်လပ်ရရခဲ့ပြီးတဲ့နောက်ပိုင်း1980ခုနှစ်ကစပြီးရောဘတ်မူဂါဘီဟာနှစ်ပေါင်း38နှစ်ကြာနိုင်ငံကိုအုပ်ချုပ်ခဲ့တာပါ။ဇင်ဘာဝေသမ္မတဟောင်းမူဂါဘီကိုတချို့ကလွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့တဲ့တော်လှန်ရေးသမားတယောက်လို့မြင်ကြသလိုတချို့ကလည်းအာနာရှင်တယောက်လို့မြင်ပါတယ်။သူရဲ့ဇနီး Grace မူဂါဘီကိုအာနာလွှဲပေးဖို့ပြင်ဆင်နေတယ်ဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်ခဲ့ချိန်2018ခုနှစ်တုန်းကစစ်တပ်ရဲ့ဖိအားပေးမှုကြောင့်သမ္မတမူဂါဘီအာနာကနေဆင်းပေးခဲ့ရပါတယ်။နိုင်ငံလွတ်မြောက်ရေးကိုဦးဆောင်ခဲ့သူတယောက်ဖြစ်တဲ့မူဂါဘီအာနာရလာခဲ့ပြီးတဲ့နောက်နိုင်ငံစီးပွားရေးတိုးတက်အောင်လုပ်ခဲ့ပေမဲ့နောက်ပိုင်းမှာအထိုက်အခံတွေကိုဖမ်းဆီးနှိပ်စက်တပ်ဖြတ်တဲ့အထိလူခွင့်ရေးချိုးဖောက်တယ်လို့ဝေဖန်ခံခဲ့ရပါတယ်။တက်ဂရစ်2000တုန်းကနိုင်ငံထဲကလူပြူတွေပိုင်တဲ့လယ်ယာမြေတွေကိုသိမ်းဆည်းပြီးလူမဲတွေကိုလွှဲပြောင်းလဲလုပ်ခွင့်ပြုခဲ့တာကြောင့်အနောက်နိုင်ငံတွေကမူဂါဘီနဲ့သူ့ရဲ့မဟာမိတ်တွေပေါ်မှာဒဏ်ခတ်အရေးယူခဲ့ကြပါတယ်။2008ခုနှစ်တုန်းကလည်းဇင်ဘာဝေဒေါ်လာငွေကြေးဖောင်းပွားမှုရာခိုင်နှုန်းတန်း230ကျော်တဲ့အထိမြင့်တက်ခဲ့တဲ့အတွက်ငွေစနစ်ကိုဖျက်သိမ်းခဲ့ရပါတယ်။ဇင်ဘာဝေသမ္မတဟောင်းရောဘတ်မူဂါဘီဟာစင်ကာပူဆေးရုံတစ်ခုမှဆေးကုသမှုခံယူရင်းကွယ်လွန်သွားတာဖြစ်ပါတယ်
။တောင်အာဖရိကနိုင်ငံမှာတော့ဒီဘက်ထဲဖြစ်ခဲ့တဲ့နိုင်ငံခြားသားဆန့်ကျင်အကြမ်းဖက်မှုတွင်ထိခိုက်ဒိဆုံခဲ့ရမှုတွေကိုစုံစမ်းအကဲဖြတ်ဖို့လှုံ့ဆော်နေပါပြီ။တနင်္လာနေ့ကစခဲ့တဲ့ဒီအကြမ်းဖက်မှုတွင်လူ10ဦးဒိဆုံခဲ့ရပြီးနောက်ထပ်လူအများကြီးဒဏ်ရာရခဲ့ကအခြားအာဖရိကနိုင်ငံတွေနဲ့လည်းဆက်ဆံရေးပါထိခိုက်ခဲ့ရတယ်လို့တောင်အာဖရိကရာရှိတွေကတော့ဆိုထားပါတယ်။ဒီအကြမ်းဖက်မှုတွေကိုတောင်အာဖရိကနိုင်ငံသားကုန်တင်ထရက်ကားမောင်းသူတွေနဲ့လူတချို့ကဥဆောင်ခဲ့ပြီးတောင်အာဖရိကနိုင်ငံဘွားတွေရဲ့အလုပ်ကိုင်တွေကိုနိုင်ငံခြားသားရွှေ့ပြောင်းလာသူတွေကလူရည်နေကြတယ်လို့ဆက်ဆွဲခဲ့ကြပါတယ်။ရှုံးမြေတန်ကြားကနေမေကွန်ပြည်မှာသမရစီရာရာမာဖိုစာကဒီအကြမ်းဖက်တိုက်ခိုက်မှုအပေါ်ဆန့်ကျင်ဝေဖန်လိုက်ပြီးဘလို့မျိုးဒေါသတွေမကျေနပ်မှုတွေနာကျင်မှုတွေကိုအကြောင်းပြပြီးကိုမှအခုလိုတမင်ရွယ်ဖြတ်စည်းတာရာဇမှုမြောက်တာတွေလုပ်လို့မရဘူးလို့ဆိုလိုက်ပါတယ်။သမရရမဖူဆာကဆက်ပြီးဘလို့ဆင်ကျင်ထဲမှာနိုင်ငံခြားသားအိမ်တွေစီးပွားရေးလုပ်ငန်းတွေကိုအကျန်းဖက်တိုက်ခိုက်လို့မရဘူးနိုင်ငံခြားသားမုံဒီရေးပဲဖြစ်ဖြစ်တခြားတိမခံနိုင်တဲ့ဘာပဲဖြစ်ဖြစ်အခုလိုအကျန်းဖက်ဖို့ဆင်ကျင်အဖြစ်သုံးလို့မရနိုင်ဘူးလို့ဆိုလိုက်ပါတယ်သမရရမဖူဆာကပဲမြို့တော်ပရီတိုရီယာနဲ့ဂျိုဟန်နက်စ်ဘတ်မြို့ကြီးတွေတည်ရှိတဲ့နိုင်ငံရှေ့မြောက်ပိုင်းဂူထန်ပြည်နယ်မှာလူပေါင်း400ကျော်ကိုဖမ်းဆီးထားပြီးဖြစ်တယ်လို့ဆိုပါတယ်မနေ့ကတော့မျိုးတွေထဲမှာလုံခြုံရေးအသင့်နေထားအဆင့်မြင့်ထားပြီးရဲတွေကင်းလှည့်နေကြတာဒီကျန်းဖက်မှုတွေရော့ချလာပုံရပါပေမဲ့တချို့နိုင်ငံခြားရွှေပြောင်းလာသူတွေကတော့နိုင်ငံထဲမှာဆက်နေဖို့စိုးရိမ်ကြောင်းထုတ်ပြောနေကြပါတယ်ခင
်ဗျ။ Dorian Hurricane မုန်တိုင်းဟာပြင်းအားအဆင့်တင့်တဲ့ American ပြည်တော်စုအရှေ့ဘက်ခြမ်းကမြောက် Carolina ပြည်နယ်ကိုဝင်ရောက်တိုက်ခတ်နေပါတယ်။ Chada Rini Rega, Monain Jao, Down Nemia, Carolina Binirima, Listen Amount Dikan Muri, Moji Yisham Muri, Pipwakevare. Nai Vanjare, T. Nia Carolina, Kayuranri Nane, Kayuranri Bogo, Monai Pahu, Chadwani Melu, American Hurricane Tanaga, Tachani, Sovanga, Piojakevare. Akumene Gunai, Dindaja, Libyan Dai No, Danai, Sister Goma, Sidelo, Topian Jama, Pobia Tavare. အရှေ့မြောက်ပိုင်းကိုရွှေ့သွားမဲ့မုန်တိုင်းဟာနယူးအင်္ဂလန်ကမ်းရိုးတန်းတွေဘက်ကိုစနေနေ့မနေ့ပိုင်းမှာရောက်နိုင်တယ်လို့ခန့်မှန်းထားပါတယ်။ဒိုရီယာမုန်တိုင်းကြောင့်အကြီးအကျယ်ခံထားရတဲ့ဘဟားမားကျွန်းနိုင်ငံမှာရောထောင်ထဲချီတဲ့ပြည်သူတွေဟာဒိုရီယာဘဝတွေကိုပြန်စနိုင်ဖို့ကြိုးစားနေပါတယ်။မုန်တိုင်းကဆူဆူဝါးခံရတဲ့နေရာတွေမှာနေအိမ်တွေဟာကျေမွပျက်စီးကုန်ပါတယ်။ဂျာတာဘရင် ဒီနေ့ကျွန်တော်တို့အိုတော်တော်များများလာနိုင်တယ်လို့ကျမ်းမာရေးဝန်ကြီးကလည်းသတိပေးထားပါတယ်။ဘာဟာမာကန်လို့မှအမေရိကန်ကမ်းခြေဆောင်တန်းနဲ့ဗြိတိန်တော်ဝင်ရေတပ်တင်မော်တွေကြောက်ချပြီးလိုအပ်တာတွေကိုလည်းကူညီပေးနေပါတယ်။ကုလသမဂ္ဂကလည်းအသင့်စားသုံးနိုင်မဲ့အစားအစာတန်ချိန်၈တန်းနဲ့ဂျိုရုဆက်သွေးပစ္စည်းတွေကိုပေးပို့ထားပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံအနောက်ပိုင်းဖာရာပြည်နယ်မြို့တော်ဖာရာမြို့မှာတာလီဘန်တွေကညက၁၀ခိုက်ခဲ့လို့တယ်လို့တာဝန်ရှိသူတွေကဒီနေ့ပြောကြားလိုက်ပါတယ်။တိုက်ခိုက်မှုတွင်သေဆုံးထိခိုက်မှုဘလောက်ရှိတယ်ဆိုတာကတော့လောလောဆယ်မသိရသေးပါဘူး။စစ်သားတွေနေ့ကလည်းကပူးမြို့တော်မှာတာလီဘန်တွေကကားဖုံးခွဲတိုက်ခိုက်မှုကြောင့်ဆယ်ယောက်ထက်မနည်းသေဆုံးပြီး၄၀နှစ်ယောက်ထိထဏ်ရခဲ့ကြပါတယ ကန်း 5 ခုမှာရှိနေတဲ့ American တပ်ဖွဲ့ဝင် 9000 ကိုနိုင်ငံတကာနေ 135 ရက်အတွင်းရုတ်သိမ်းမယ်ဆိုတဲ့အချက်မူကြမ်းထဲမှာပါဝင်တယ်လို့ Mr. ခါလီဇက်ကပြောပါတယ်အခုလိုသဘောတူမူကြမ်းကိုတနင်္လာနေ့ကကပူးမြို့တော်မှာသမရအရှရဖ်ဂန်နီကိုလည်းသူကရှင်းပြခဲ့ပါတယ် အပြီးတိုင်ပြစ်ခတ်ရဆဲရင်နဲ့အနာဂတ်မှာအာနာခွဲဟိုရေးအတွက်တာလီဘန်တွေအနေနဲ့အာဖဂန်ဆိုးရအပါဝင်နိုင်ငံတွေကအရေးပါတဲ့အဖွဲ့အစည်းအားလုံးနဲ့ဆွေးနွေးညှိနှိုင်းရမယ်ဆိုတဲ့အချက်ကိုလည်းသဘောတူညီချက်ထဲမှာထည့်သွင်းထားပါတယ်လို့မစ္စတာခါလီဇက်ကပြောခဲ့ပါတယ်လောလောဆယ်မှာတော့အာဖဂန်ဆိုးရနဲ့တိုက်ရိုက်မဆွေးနွေးဘူးလို့တာလီဘန်တွေကပြန်ပြောထားပါတယ်တာလီဘန်တွေနဲ့အမေရိက
ဒီဝေမရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9:00ခန်းနဲ့10:00အထိ၊တိုင်းဒိုမီတာ25၊ကီလိုဟတ်စ်11.6ချောင်းက၊တိုင်းဒိုမီတာ31၊ကီလိုဟတ်စ်9.9ညာ၊တိုင်းဒိုမီတာ90၊ကီလိုဟတ်95ရှိရှိငါတို့ချင်းစနစ်တင်ဟောင်းမှာဖိုင်နယ်မီတာတရား90၊ကီလိုဟတ်စ်95ခွန်ကားကနေပြထုတ်လွှင့်ပေးပါရစေ။ ဆက်တက်ကတရားစွဲဖို့ပြင်ဆင်နေတဲ့အပေါ်မှာအမေရိကန်အစိုးရကအင်ပီတန်ဆိုးရိမ်နဲ့လို့အမေရိကန်နိုင်ငံသားရဲ့ဌာနကသတင်းထုတ်ပြန်ပါတယ်။ခရီးရန်ဘာသာဝင်တွေဘာသာရေးဖိနှိပ်ခံရတဲ့ကိစ္စကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျွန်လ၃ကအင်ပီရိုမှတွေ့ဆုံစဉ်ဆီယာရော့ကလမ်ဆမ်ဆောင်ကရှင်းပြခဲ့တယ်လို့လူ့ခွင့်ရေးချိုးဖောက်မှုတွေကြောင့်စစ်တပ်ပေါ်အမေရိကန်တန်ခ ကျွန်တော်တို့အိုတော်တော်များများတော့စကြံနေကြပါပြီ။ဒီနေ့ဆိုလို့ရှိရင်လည်းကောင်းတဲ့ရှားစွဲမှုအဖြစ်သဘောမထားတဲ့လူလို့အမေရိကန်အစိုးရရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဆရာတော်ကလမ်ဆမ်ဆောင်ဟာကချင်ပြည်နယ်ကပြည်ပခရီကြောင့်အိုးအိမ်ကြီးထွက်ပြေးတိတ်ဆောင်နေရသူတွေအရေးကိုရှင်းရှင်းပြနိုင်ဖို့မနာမနေစူးစမ်းသူတယောက်ဖြစ်တယ်လို့လည်းပြောထားပါတယ်။သူ့ဘော်စစ်တပ်ကတရားစွဲဖို့စ American Soya Topian Jamma Taupia Tabari, Washington Muroma, Tamra Tramne Dreson Zenga, Kashimbine Ringa, Taiwari Jangne, Korean Bada Winwin, Nika Kaniari Jango, Sierra Kalam Samsung, Pyota Gaja, Wall News Now, Facebook Page Ma Popia Gede Dre, Ubria, Yeju Bibu Dre, Mio Binden Sitana Jo, Dudia Bumuji Dantaiga, Nijina Diayoma, August and Sachoya Nirunga, Shao Tayaraba, Tuya Mugu, Belu Sele, Sanya Mesrago, September Goya Masompia Po Shibarishin.
Luke, Chopa Mune Tayundi, Dasima, not Ted Jasomuri Matiao, Gulatamga, Dreamujon in them, Yamananga Tia Pima, alone at the Diablo Nebulu, Luke, your first Chapuga, Sayi Taidonai Bale. Again, said Dunedonga, Tirilingama, Yada, Sulai Jonai Tigayago, Gulatamga Pagama, Tanaga Pima, not a call loud in Matia, Bulu, could he pig every me, အခုတော့မြန်မာနိုင်ငံမှာထပ်ဖြစ်နေတဲ့ဒါကြောင့်အခုလိုဆက်မဖြစ်အောင်အပြောင်းလဲတာမှုပဲလက်တွေ့ဖြစ်ပြန်ပြောင်းလဲမှုတွေလုပ်ကြရမယ်လို့ဒီဖွဲ့တွေကထောက်ပြလိုက်ကြပါတယ်။အမ်နက်စတီအင်တာနက်ရှင်နယ်လူ့ခွင့်ရေးဖွဲ့ Human Rights Watch လူ့ခွင့်ရေးစောင့်ကြည့်ရေးဖွဲ့လူ့ခွင့်ဆိုင်ရာအာဆီယံလွှတ်တော်များဖွဲ့စတာတွေပါတဲ့ဒီနိုင်ငံတကာလူ့ခွင့်ရေးညွှန်ပေါင်းဖွဲ့ရဲ့မနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာမြန်မာနိုင်ငံကလူ့ခွင့်ရေးနေထိုင်ရုံမျိုးဆက်မဖြစ်ကုလပတ်ကတာဝန်ရှိသူတွေကပါတာဝန်ယူတာဝန်ခံမှုရှိလောက်အမြဲဆုံးရေးယူလုပ်ဆောင်ဖို့တိုက်တွန်းထားပါတယ်ဒီလူ့ခွင့်ရေးဖွဲ့တွေကပဲကုလသမ
ဒီဘက်ထဲဖြစ်ခဲ့တဲ့နိုင်ငံကြားသားဆန့်ကျင်အကြံဖတ်မှုတွင်လက်ရှိဗြိတိန်နိုင်ငံတွေကအခြေအနေဟာချုပ်ထွေးနေပြီးဘာတွေဖြစ်နေလဲဆိုတာသဘောမပေါက်ဘူးလို့ EU လှည့်ကြဥက္ကဋ္ဌဖင်လန်ဝန်ကြီးချုပ်အန်ဒီရီနီကပြောပါတယ်။
ဥရောပပါလီမန်ဥက္ကဋ္ဌဒေးဗစ်ဆာဆိုလီကလည်းဗြိတိန်အစိုးရရောပါလီမန်မှာဘာဖြစ်ချင်နေတယ်လဲနားလည်ရခက်ခဲတယ်လို့ပြောကြားခဲ့ပါတယ်။EU ဘက်ကဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်အတွက်အစွမ်းကုန်စူးစမ်းထားပြီးသားဖြစ်တယ်လို့လည်းEU ခေါင်းဆောင်နှစ်ယောက်လုံးကပြောကြားခဲ့ကြပါတယ်။ဟောင်ကောင်ချုပ်ကပြည်ထောင်ချုပ်မှုအောက်ကနေတရုတ်စိုးရစီပြန်လွှဲပြောင်းပြီးထောင်ကူဟာ86လေးခုနှစ ဒီနေ့ကျွန်တော်တို့ဥတ္တရမြန်မာတို့စကြံဉာဏ်ဖတ်မှုတွင်ထောင်၉၈၄ခုနှစ်စာချုပ်ဘာသဘောတူညီချက်တွေကိုဆက်ပြီးလိုက်နာတင်တာကိုသူ့အနေနဲ့ထောက်ပြခဲ့တယ်လို့သတင်းစာရှင်းလင်းပွဲမှာမစ်မာကာကပြောခဲ့ပါတယ်ခင်ဗျာ
တောက်ချာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုတောက်ချာညရဲ့ထိတ်တဲရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းဖြစ်တဲ့လာရှိုးမူဆယ်လမ်းမှာတော့ဒီကနေ့ကအခြေအနေဆက်လက်ပြီးတည်ငြိမ်လာနေပါတယ်။ရင်းသွားလာတွေက ပုံမှန်ရှိနေတယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကတော့တိုက်ပွဲကပြင်းထန်ခဲ့တာကြောင့်ကွက်ไข่မြို့ပေါ်ကိုတိမ်းချောင်လာသူတွေဟာသူတို့ရဲ့နေရည်ရင်းတွေကိုစတင်ပြီးတော့ပြန်နေကြပြီဖြစ်ပါတယ်။အကြောင်းဆုံးကိုတော့ VOA
မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်။ဟုတ်ကဲ့ရင်းရက်ပိုင်းတွေကတိုက်ခိုက်တာတွေကားပိတ်ဆို့တာတွေဖြစ်ခဲ့တဲ့လာရှိုးမူဆယ်ပြည်တော်စုလမ်းမှာကားသွားလာတွေဟာဒီလ၄ရက်နေ့ကစတင်ပြီးပုံမှန်ပြန်ဖြစ်လာနေတာပါ။ ဒီကနေ့လန်ခီအခြေအနေကိုတော့ကွက်ไข่မြို့နယ်အုတ်ချွေမှုဦးကျော်လွင်ကအခုလိုပြောပါတယ်။ကောင်းပါတယ်ဗျ။အခုဟာကအစင်းကတည်းကအတက်ကားတွေရောမနေ့အောင်စင်တွေရောနေ့ရက်တော့အခုအစင်ပြေပြေနဲ့သွားနေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကတိုက်ပွဲဖြစ်တာနဲ့လမ်းပိတ်ဆို့တာတွေဟာကွက်ไข่မြို့အနီးရှုခင်းသာဘက်မှာအများဆုံးဖြစ်ပွားခဲ့တာပါ။ဒီရက်ပိုင်းတွေအတွင်းမှာတိုက်ပွဲတွေညီတက်နေခဲ့တာကြောင့ ကျောင်းကစစ်ချောင်းနေနောက်ခိုးလုံးဖုံးကျောင်းစစ်ချောင်းနေစာရတော့ပြန်နေကြပါတယ်ပြန်လို့ရှိရင်လည်းကျွန်တော်တို့ကဒီနှစ်ကန့်တော့ပဲကျန်တော့မယ်ဗျလူကတော့ရှိလို့ဟိုအများဆုံးကျန်တဲ့ဟိုတော့၃-၄ရာလောက်ပဲသူတို့လည်းမနေ့ကတော့ကျန်မယ်လို့ပြောပါတယ်ဗျကိုခိုင်မျိုးကကျန်မယ်ဆိုနှလုံးသားလူမှုကူညီအတင်းကဒီနေ့ညနေခင်းအထိနေရက်ပြန်တွေကိုပို့ဆောင်ပေးနေကြအဖွဲ့ရဲ့တာဝန်ရှိသူတူကပ ဒီရတယ်လေဆိုရင်ကုန်းစာပါမယ်ဖွေရပါမယ်နောက်ကြခုနောင်ပါမယ်အော်မန်ထန်လည်းပါတယ်ဒီရကြောင့်လည်းငါတို့ပြန်မယ်ပေါ့ကျွန်တော်တို့ခုပို့နေတယ်ပို့နေတော့ပြီးပြီဒီလတုံးရနေ့ကတော့ကုတ်ခိုင်မျိုးပေါ်ကစခန်း6ခုလောက်မှာဆစ်ဆောင်ပြည်သူ1600လောက်ချင်းနေခဲ့တာဖြစ်ပါတယ်
နာရှုံးနဲ့တိန်ဒီမျိုးပေါ်ကိုတင်းရှောင်းလာသူတွေကတော့ရင်ရက်တွေကလေးကသူတို့ဒေတာမှာတိုက်ပွဲတွေငြင်းသက်သွားတာကြောင့်ပြန်သွားကြပြီဖြစ်ကြောင်းဒေတာကန်ပရိုက်တာဆောင်ရွက်သူတွေကပြောပါတယ် ဒီကနေ့တိုက်ပွဲအခြေအနေကို TNL ကတအံပလောင်တပ်ဖွဲ့ကိုဆက်သွယ်မေးမြန်းရမှာတော့တိုက်ပွဲဖြစ်ပွားတာမရှိကြောင်းပြောဆိုပြီးတမ်ဘရော့ဘက်ကိုတော့ဆက်သွယ်လို့မရခဲ့ပါဘူး
ကိုမိုးစောပါရှင်ဆက်ပြီးတော့ကချင်ပြည်နယ်ဘက်ကတရားခွင်ရဲ့အခြေအနေတိဆက်ပေးကြပါရယ်ကချင်ပြည်နယ်မြစ်ကြီးနားမြို့ကတရားခွင်တစ်ခုမှာတော့တရားသူကြီးကိုချိန်ခွင်ပြတ်တစ်ခုပေးခဲ့လိုက်တယ်ကချင်လူငယ်တက်ကြွလှူရှားသူတူကိုဒီကနေ့တရားရုံးကထောင်နဲ့၃လထမှန်ချမှတ်လိုက်ပါရယ်အရင်ဆန္ဒပြပွဲတွေမှာပါဝင်ခဲ့မှုနဲ့ထောင်နဲ့၅ရက်ကြာခံထားရတဲ့သူကိုအခုလိုပြတ်တံထမှန်ချမှတ်လ
ကျွန်တော်တို့ဟိုတော့တော်များများတော့စကြံနေကြပါပြီ။ဒီနေ့ဆိုလို့ရှိရင်လည်းကောင်းတဲ့၃လ၆မှတ်လိုက်တာဖြစ်တယ်လို့သူရဲ့ရှင်းနေဥမာခါကအခုလို့ပြောပါရတယ်။တော့ဥမာနိုင်ငံတကာမှာလည်းဒီလိုပဲ။တရားသူကြီးချင်းပြင်းမယ်နော်။နိုင်ငံတော်ဒီသမ္မတကြီးကိုရှင်းတယ်။ကျွန်တော်လည်းနေနေမယ်။မျိုးရုပ်ပေါ့ကွာ။ဆုံချတယ်။ဒါလောက်ကြတယ်။အခုဒီဟာကအဲ့လောက်ဒီအသိမဟုတ်ဘူးဒါ။
နော်ဒီကျင့်တဲ့တာအကူကဒီလိုပြောဆိုလို့ဆိုတာတော့ကားတယ်မှတ်တယ်ဆိုတော့အဲဒါတော့ဒီလိုသူ့ပြစ်တန်ချတယ်ဆိုတာတော့ငါကမဖြစ်တဲ့နဲ့တရားလည်းမဆွဲသင့်ဘူး။ဒါပြစ်တန်လည်းမချခြင်းနဲ့ကိစ္စပေါ့နော်။ဆစ်ဆောင်ဒုက္ခတွေရဲ့ဘဝကိုကချင်းစစ်ပွဲရှင်းနေပြီမှာတရုတ်ဖို့တင်ဆက်ခဲ့လို့စရမလာနေရနေကသူ့ကိုထောင်းနေစကားရဲ့ချမှတ်အမိတ်ပေးခဲ့တဲ့အပေါ်တရားစီရင်မတိုင်
Mati memang gimune tugu akulu teman siang je cai dawa. Tuye loye bo akulu siang je cai dana pada bi tuye terbaru dia yang abg maku bolu ga akulu piawale.
ลงทางเรือบ่มาจุดโลกาอาทิตย์ชีเรือลงจุดโลกวงคันเชเรือโดดเรือจุดโลกโกจีกินเรือจุดโลกมาจุดโลกโกอาทิตย์ชีเรือลงวงคันวงคันโดนยาเลเบจุดโลกโกทองดันจุดโลกโกตงละยามบีมาจุดโลกโกมาตียามบูบ่มาจุดโลกโกเบโรมาจูทากองวงคันเมกองโมบูทีนี้เตี้ยคุณมากูบอลูกโกตุยเอชินีเนี่ยแต่งเป็นสุนิคุณมาเปเปอเมย์ชาไลเดลูเลชินิอุมาคากาเปียวบาร์เลโซยาเอลูราเจอตายไลลูปีนี้เด
คู่ลูเซียนจะดูฮะอุบลีจังยาพี่ชายเลยเลยมาเอาปูลูกระชี้มีอยู่ตั้งสั่งยาลุงเอ็มยาตัวมากกว่าอุกตาโกล้วนสังกับวิโอเอโกเปียวอะไรยาสิ่งเดียวมันได้ยาที่ตรงที่เป็นคู่จันโรดีอุบลีแต่ยาที่มุลลาพี่ชายยาตาเดียสิ่งเดียวมาเข้าตัวไปในจันโรอาศัยยาเนี่ยทำมาโถดีลูกเดียสิ่งเดียวสุดเดียยาอาลุงอารมณ์ตัวก็ที่ตรงนี้กูตั้งชาเรื่องตั้งแต่จันโรลงเลยเพราะที่ลุงมีอุปการณ์ชาเนี่ยท้องชาเนี่ย
อาเชียชาเรฮากาดามาฮกุกอนอสโรดาเชียงฮกุสโรกูบีมาดีอาปีดูรีลุงเยสุดีอาลงการอปูบีมาชินลุงเยสุดีได้ปูบีมาจันโรลูกาติดก็ใครเงี้ยฮะชินเนี่ยสโรดาก้องเดียยามฮกุลูจันโรอันนี้มีมาเลยกูบอกลุงเนี่ยดูกิเชนสิบเว่ชินีบีเว่มาเตียวพอตินสักเคเรมาไซนูเป็นฮาเลสินีมาลันเนี่ยนี่ก็ท่านั้นสังเกตจากเหงื่อวะเลยเสียงดูข้าเดือยบวกกูกิเชนสิบเว่ชินีบีมาเตียวพอตินสักเคโล เสด็จมาลันเนี่ยก็ท่านั้นไม่ชักเหงื่อเลยกิเชนลุงเนี่ยเอาตัวที่ดักแห่งดีก็มีจีนามิวโบโจเจียวปั้นจันชีมามันนี่ก็สาบีสนับจันนี่ด้วยกูลามีเสด็จมาคุยมาเลสิตยาสินยีสันนิกูมีจีนเนจาร์เรกิเชนลุงเนี่ยดีก็มีจีนามิวมาเสด็จสนับทบบุชินีวาร์กเนี่ย
กูกังซ่าเฮมาเชนสับบีโรแมนเดลีตักตัวกาสลูมูเนปัตตาบีโรเจ้าหน้าที่บ้านเจ้าสนับยาตเลสรากุเลจีอาอมา มันเลยตั้งแต่วันที่มาที่สาวทารีสาวสายแดงกิจการเปิดตัวโรสงสารเสียบุปัญญาอยู่วันนี้ท่านก็ท่านสายเสียบุเพื่อกูสับเดมาลังไงยันนี่มาเพื่อจีไรไปเลยที่สายนั้นเนี่ยที่สาวมูฮัตตั้งแต่ตัวบังกาตุดบอลเนี่ยตัวส่งเพื่อลูกสาวเงียบเพื่อบีปุ่นเลี้ยงมีดามุมชีเรตัวมันเลยตั้งแต่ตัวเจ้าหน้าที่กังวลสนับยานีราจาวอคุลมิวสงสารเสียบุเพื่อบอลลาลาบะเจ้าสงกุโรวิโอเอตรินดาวแมสุสุกามีเนียนเปปูทาวาเล มันเลยตั้งแต่วันที่สาวสาวนั้นสาวเด็กกิสมาตั้งแต่ปั๊มข้าวเจ้าก็ได้นำข้าวไปตัวนี้ยืนนี่เรื่องเงินเชิงโอ้สาวคนเป็นไรได้เจ้าเจ้าหน้าตั้งก็เอาไปก็สับเดมาละนี่ยังนี่ก็สาบีสนับยากเลยจ้าละบ้าอันนี้ลูกสนับยาวีเลี้ยงยาวนี่มาที่กิสาโกส่งเงินมาด้วยปัญญาอีวันจีท่านะจุดยาววันจีอุสานเนี่ยท่านะสั่งยาสิสิเอาไปกูเพื่อสิไรเจ้าปัญญาอีวันจีท่านะพี่ดองซูวันจีเต่าดามยูเต็งจีก็สับเดมาละงานยังนี่ยังส่วนเนี่ยจีนยาไรได้บ้
လုံးလေးတွေအတိုင်းဆောင်ရွက်သွားမယ်လို့ဖူယိုရီကိုပြောပါတယ်
။ဥက္ကဋ္ဌတယောက်နဲ့အဖွဲ့ဝင်တယောက်လေးအဲဒီစုံစမ်းဟိုဌာနဆိုင်ရာစစ်ဆေးရေးအဖွဲ့ပုံစံ
ဖွဲ့ပြီးထားတဲ့ဥစ္စာရှိပါတယ်အဲဒီဥစ္စာကျွန်တော်တို့ဌာနဆိုင်ရာစစ်ဆေးရေးအဖွဲ့ရဲ့တုံ့ထုံးလုပ်နေတိုင်းပဲတော့လုပ်မှာဖြစ်ပါ
ဆန္ဒပြသမဂအကြောင်းသားတွေအနေနဲ့ကတော့စုံစမ်းစစ်ဆေးမှုမလုပ်ခင်ပါမောက်ခချုပ်ကိုတာဝန်ကနေအရင်ဆုံးရပ်ဆိုင်းစေချင်နေပါတယ်ပညာရေးဝန်ကြီးဌာနကမနက်ဖြန်မှာစုံစမ်းစစ်ဆေးရေးအဖွဲ့တွေလာမှဖြစ်လို့ဆန္ဒပြကျောင်းသားတွေကတက်တည်ထွက်ပြေးဖို့ကိုစာပို့ထားတယ်လို့မန္တလေးတက္ကသိုလ်ကျောင်းသားများတမကဥက္ကဋ္ဌမယမင်းသူကပြောပါတယ်
9နာရီကြာလို့ရှင်ငါစစ်ဆေးမယ်လို့ပြောရဲအဲ့တော့ညီမတို့ကနေပြောပထမဆုံးပေါ့နော်ဒီစုံစမ်းစစ်ဆေးရေးမပြုတ်လို့ပြီးဘမဟာချုပ်ကိုတာဝန်မှအမြင်ဆုံးရဆိုင်ပေးဖို့ပေါ့နော်အဲ့ဒါကိုအရင်ဆုံးတောင်းဆိုမယ်အဲ့ဒါကိုတောင်းဆိုပြီးဆိုမှညီမတို့ဘက်ကနေပြောကိစ္စနဲ့ပတ်သက်ပြီးတော့တက်တည်ပြီးလို့ရှိရင်ထွက်ဆိုချက်တွေကိုအမှန်တိုင်းပေါ့နော်ဘုံဘုံနဲ့ထွက်ဆိုမှဖြစ်ပါရဲ့ရှင
်ပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးဦးဆောင်တဲ့အဖွဲ့နဲ့ကျောင်းသားသမဂ္ဂအဖွဲ့တွေရန်ကုန်တက္ကသိုလ်မှာဒီကနေ့တွေ့ဆုံမှုအပြီးအခုလိုစတင်စစ်ဆေးဖို့ကိုဆုံးဖြတ်ခဲ့တာပါမန္တလေးတက္ကသိုလ်ပါမောက္ခချုပ်ဒေါက်တာတီရာဝင်းဟာနိုင်ငံတော်သမ္မတရဲ့ညွှန်ကြားချက်ကိုချိုးဖောက်ပြီးစားတောက်ဆိုင်တိုင်းဆောက်လုပ်ရာမှာပွင့်လင်းမြင်သာမှုမရှိတာကြောင့်မန္တလေးတက္ကသိုလ်ကျောင်းသားများသမဂ္ဂကပညာရေးဝန်ကြီးဌာနကိုဩဂုတ်လ23ရက်နေ့မှာတိုင်ချားခဲ့တာပါဒီကိစ္စတွေကိုစုံစမ်းဖို့ဖွဲ့စည်းထားတဲ့ဌာနဆိုင်ရာစစ်ဆေးရေးအဖွဲ့ရဲ့အစီရင်ခံစာကိုစက်တင်ဘာလ16ရက်နေ့ထက်နောက်မကျပဲပညာရေးဝန်ကြီးဌာနကိုတင်ပြရမယ်လို့သိရပါတယ်
မဆုစုပါရှင် VOA မြန်မာပိုင်းရဲ့မြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်ဇင်ဘာဘွေနိုင်ငံကို38နှစ်ကြာအုပ်ချုပ်ခဲ့တဲ့အာနာရှင်ဟောင်းရောဘတ်မူဂါဘီဟာအသက်95နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါပြီတချို့တွေကတော့သူ့ကိုဇင်ဘာဘွေနိုင်ငံရဲ့လွတ်လပ်ရေးသူရဲကောင်းဖြစ်တဲ့ချီချူပြောဆိုကြပေမဲ့လို့တချို့တွေကတော့သူဟာတစ်ချိန်လုံးကအာဖရိကတိုက်ရဲ့ဇပကြီးလို့တင်စားခေါ်ကြတဲ့ဇင်ဘာဘွေနိုင်ငံရဲ့စီးပွားရေးကိုဖျက်ဆီးပြီးတော့ရွေးကောက်ပွဲတွေမမှန်မကန်လို့ဇင်ဘာဘွေပြည်သူတွေကို10စုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တယ်လို့ဆိုပါတယ်မစ္စတာမူဂါဘီရဲ့ဘဝနဲ့သူထားရခဲ့တဲ့အမွေတွေနဲ့ပတ်သက်လို့ VOA သတင်းတောက်အန်နီတာပါဝဲသတင်းပေးပို့ထားတာကိုရနိုင်ပြောပြပေးပါရှင
်ဇင်ဘာဘွေနိုင်ငံရဲ့ပထမဆုံးသမ္မတဖြစ်တဲ့ရောဘတ်မူဂါဘီဟာစက်တင်ဘာ6ရက်ဒီကနေ့မှာပဲစင်ကာပူနိုင်ငံမှာဆေးကုသမှုခံယူရင်းနဲ့ကွယ်လွန်သွားခဲ့ပါပြီဗြိတိန်နိုင်ငံလောက်ကနေလွတ်လပ်ရပြီးချိန်ကစပြီးသူဟာဇင်ဘာဘွေနိုင်ငံကို38နှစ်ကြာအာဏာရှင်ဖြစ်နေအုပ်ချုပ်ခဲ့ပြီးတော့ဇင်ဘာဘွေနိုင်ငံကိုလည်းလွန်နေတဲ့ရှုပ်ထွေးတဲ့အမွေတွေခြံထားခဲ့တာဖြစ်ပါတယ်။2019ခုနှစ်မှာတော့သူရဲ့လက်ထောက်ဖြစ်တဲ့နေပေါင်းများစွာလှုပ်လာခဲ့တဲ့ Amazon Man and Gargoyle ကသူ့ကိုယာရုကနေအတင်းကျပ်ဖယ်ရှားပြီးတော့အာဏာရယူခဲ့ပါတယ်။ဒါပေမဲ့လည်း Mr. Mugabe ကိုတော့သူကအပြစ်ပေးအရေးယူဖို့တော့မကြိုးစားခဲ့ပါဘူ
း။သူဟာဇင်ဘာဘွေနိုင်ငံကိုစတင်တည်ထောင်ခဲ့သူတယောက်လွတ်လပ်တဲ့ဇင်ဘာဘွေနိုင်ငံကိုစတင်တည်ထောင်ခဲ့တဲ့ကျွန်တော်တို့ရဲ့ခေါင်းဆောင်ပါ
ပြီးခဲ့တဲ့2018ခုနှစ်မှာတော့ဆယ်စုနှစ်ပေါင်းများစွာအတွင်းဇင်ဘာဘွေနိုင်ငံမှာမစ္စတာမူဂါဘီဝင်ရောက်ရှင်ပြိုင်ခြင်းမရှိတဲ့ရွေးကောက်ပွဲကိုပထမဆုံးတင်ကျင်းပခဲ့ပြီးတော့ဇင်ဘာဘွေပြည်သူတွေလည်းမဲပေးခဲ့ကြပါတယ်မစ္စတာမူဂါဘီလက်ဒီရွေးကောက်ပွဲမှာဝင်ရောက်မဲပေးခဲ့ပြီးတော့သူ့ကိုယာရုကနေအတင်းကျပ်ဖယ်ရှားပြီးအာဏာသိမ်းခဲ့တဲ့အပေါ်မှာဝေဖန်ပြောဆိုခဲ့ပါတယ
် full into believing that
အခြေအနေတွေအားလုံးကောင်းတယ်စစ်အာဏာသိမ်းတာမဟုတ်ဘူးလို့ပြောနေတာတွေကိုယုံရလောက်တဲ့အထိတော့မမိုက်မဲသေးပါဘူးအဓိပ္ပာယ်မရှိရှောက်ပြောနေတာတွေပါဒါကလုံးဝကိုစစ်အာဏာသိမ်းမှုပ
ါဒါပေမဲ့လည်းမစ္စတာမူဂိုဘီကတော့သူ့ကိုယ်သူကာကွယ်ပြောဆိုသွားခဲ့ပါတယ
်
ကျွန်တော်အထုခဲ့တဲ့ကာလတစ်လျှောက်လုံးမှာဒါတွေအားလုံးကိုဖျက်ဆီးခဲ့ပါတယ်အဲ့ဒီအချိန်တွေဇင်ဘာဝေနိုင်ငံပြန်လည်ထူထောင်ဖို့ဖွဲ့စည်းပုံအခြေခံဥပဒေနဲ့တည်ဆောက်ဖို့တရားဥပဒေနဲ့အညီလှုပ်ဆောင်ဖို့ကျွန်တော်တို့ဇင်ဘာဘွေပြည်သူတွေအတွက်လွတ်လပ်ရေးရဖို့လုပ်ခဲ့ပါတယ်
ဒါမဲ့လည်းမစ္စတာမူဂါဘီအာဏာရပြီးတဲ့နောက်ပိုင်း1980ဒီလိုနှစ်တွေအတွင်းမွေးဖွားလာကြတဲ့ဇင်ဘာဘွေနိုင်ငံသားအတော်များများကတော့ဒီပေါ်မှာအပြည့်အဝလက်မခံပဲကောင်းတာတွေရောဆိုးတာတွေရောရှိတယ်ဆိုပြီးတော့မြင်ကြပါတယ်ဝန်ထမ်းတို့ဖြစ်တဲ့ဒီပဇဆာချက်ကန်ကွာဝါကတော့အခုလိုပြောပါတယ
်ဇူရိုဘန်မူဂါဘီ was right at first
ဇူရိုဘန်မူဂါဘီကပထမပိုင်းမှာတော့ဟုတ်ပါတယ်ဒါမဲ့နောက်ပိုင်းကျတော့သူကတဖြည်းဖြည်းနဲ့မှားလာပါတယ်
ပြောကြားသူတို့ဖြစ်တဲ့မစ္စတာမူဂါဘီဟာ1989ခုနှစ်မှာဇင်ဘာဘွေနိုင်ငံကိုဗြိတိန်လက်အောက်ကနေလွတ်လပ်ရေးရအောင်လှုပ်ဆောင်ပေးခဲ့သူဖြစ်ပါတယ်။အစောပိုင်းမှာတော့မစ္စတာမူဂါဘီဟာ15နှစ်ကြာဖြစ်ပွားခဲ့တဲ့ပြည်တွင်းစစ်ကိုအဆုံးသတ်အောင်ဇင်ဘာဘွေပြည်သူတွေကိုတိုက်တွန်းခဲ့ပြီးတော့ဇင်ဘာဘွေနိုင်ငံရဲ့ပညာရေးနဲ့ကျန်းမာရေးစနစ်ကိုလည်းအစောပိုင်းမှာတိုးချဲ့လှုပ်ဆောင်ခဲ့ပါတယ်။အဲလိုလှုပ်ခဲ့တာကြောင့်ဇင်ဘာဘွေနိုင်ငံဟာအာဖရိကတိုက်မှာအကောင်းဆုံးနိုင်ငံတွေထဲကတစ်နိုင်ငံဖြစ်တဲ့ဆိုပြီးတော့လည်းသတ်မှတ်ချင်းခံခဲ့ရပါတယ်။ဒါမဲ့လည်းအချိန်လေးကြာလာတဲ့အမျှမစ္စတာမူဂါဘီဟာအာရာကိုပို့ပြီးတော့ထိန်းချုပ်လာခဲ့ပြီးတော့လူခွေးချိုးဖောက်တာတွေဖိနှိပ်တာတွေရွေးကောက်ပွဲမဲမတမာမှုလုပ်တာတွေရှိတယ်ဆိုပြီးတော့ဆွဆွဲပြိုးဆုံမှုတွေနဲ့ပို့ပြီးတော့ရင်ဆိုင်လာခဲ့ရပါတယ်။သူဥဆောင်ပြီးဇင်ဘာဘွေနိုင်ငံမှာမြေယာသိမ်းဆည်းမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာတော့ဇင်ဘာဘွေနိုင်ငံရဲ့စီးပွားရေးဟာလည်းဖြူလဲခဲ့ပြီးတော့ငွေကြေးဖောင်းပွားမှုတွေလုံလမဲ့ပြဿနာအခြေအနေတွေလည်းပို့ပြီးတော့ဆိုးလာခဲ့ပါတယ်။ဒါပေမဲ့လည်းမစ္စတာမူဂါဘီနောက်ဆုံးဒီရွေးကောက်ပွဲမှာမဲပေးခဲ့တဲ့အချိန်မှာတော့သူ့ကိုထောက်ခံတဲ့ဇင်ဘာဘွေပြည်သူတချို့က နှွေထွေးစာနဲ့သူ့ကိုကြိုးစုံနှုတ်ဆက်ခဲ့ကြပါသေးတယ်။မစ္စတာမူဂဘီရဲ့ရုပ်အလောင်းကိုတော့ဇင်ဘာဘွေနိုင်ငံဟာရာရီမြို့တော်က Heroes Acre Cemetery လို့ခေါ်တဲ့ဇင်ဘာဘွေသူရဲကောင်းစစ်သည်ဘိမ့်မှန်မှာမြေမြုပ်တင်းကြုံမှာဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ Hurricane Monsoon Dorian Dan ကိုခံလိုက်ရတဲ့ Bahama ရဲ့နောက်ဆုံးအခြေအနေကိုပြောပြပေးချင်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေက Hurricane Monsoon Dorian ရဲ့ Dan ကိုပြင်းပြင်းထန်ထန်ခံလိုက်ရတဲ့ Bahama နိုင်ငံကနေရာတော်တော်များများမှာဆူဆူဝါဝါထိခိုက်ပျက်စီးမှုတွေနဲ့ရေဘေးဒဏ်ကိုခံစားနေရပါတယ် Monsoon ကြောင့်လူပေါင်း22တောက်တယောက်ထက်မနည်းသေဆုံးခဲ့ရတဲ့ဒီကာရီဘီယံကျွန်းနိုင်ငံမှာတော့ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေနဲ့လိုအပ်တဲ့အကူအညီတွေကိုအရေးပေါ်ကူညီကယ်ဆယ်ရေးနဲ့သဘာဝဘေးအန္တရာယ်တုံ့ပြန်ကင်တွေအဖွဲ့တွေကဆောင်ရွက်နေကြပါတယ်။ဘာဟားမားကနောက်ဆုံးအခြေအနေကိုတော့ကူညီပေးနေသူတွေကိုမေးမြန်းပြီး VOA သတင်းတောက် Arash Arabasati သတင်းပေးပို့ထားတာကိုမက်ခင်ဖြူထွေးပြောပြပေးပါရှင်
။ဘာဟားမားနိုင်ငံမြောက်ပိုင်းအစွန် Grand Bahama ကျွန်းမှာမုန်တိုင်းကြောင့်ရေကြီးမှုနဲ့ဆူဆူဝါထိခိုက်ပျက်စီးမှုတွေရှိနေတယ်လို့ဘာဟားမားဝန်ကြီးချုပ်Hubert Alexander Minis ကပြောပါတယ
် Much of Grand Bahama was previously underwater
but Grand Bahama ကျွန်းကနေရာအများစုဟာအစောပိုင်းတုန်းကရေမြုပ်သွားတာပါအခုတော့ရေပြန့်ကျနေပါပြီလူနေရေးတွေစီးပွားရေးလုပ်ငန်းတွေအဆောက်အဦတွေနဲ့အခြေခံအဆောက်အုံတွေစုစုရွာရွာထိခိုက်ပျက်စီးသွားပါတယ
်အရာပြည့်မုန်တိုင်းတစ်ခုဖြစ်တဲ့ Dorian မုန်တိုင်းဟာဘာဟားမားကျွန်းကိုဝင်ရောက်တဲ့အဆိုးဝါးဆုံးမုန်တိုင်းပဲဖြစ်ပါတယ်နှစ်ရက်တိုင်မုန်တိုင်းဝင်မှုေသွားခဲ့ရမှာအဆောက်အဦတွေပြိုကျမော်တော်ကားတွေလွင့်စင်ပြီးအဝေးပြေးလမ်းမကြီးတွေလုံးဝပျက်စီးသွားတဲ့အထိကိုစိုးဝါးဖြစ်ခဲ့ပါတယ်။မုန်တိုင်းနောက်ဆက်တွဲအခြေအနေနဲ့ပတ်သက်လို့တော့ဘာဟားမားမြို့သားလုံခြုံရေးဆိုင်ရာဝန်ကြီး Marvin Dims ကအခုလိုပြောပါတယ်
။ Now that the storm has passed, we're beginning to carry out our damage assessments.
မုန်တိုင်းအခုတော့ပြီးသွားပါပြီ။ပျက်စီးဆုံးရှုံးမှုပမာဏကိုကျွန်တော်စီးရင်ကောက်ယူစုဆောင်းနေပါတယ်။ဘယ်လောက်ထိစိုးဝါးထိခိုက်ပျက်စီးရတယ်ဆိုတော့တိတိကျကျသိနိုင်မှာပ
ါမုန်တိုင်းတိုင်းဆူဆူဝါးခံလိုက်ရတဲ့နောက်နေရာတစ်ခုကတော့အဘာကိုကျွန်းစုတွေပါဒီသားတစ်ခုလုံးစိတ်စိတ်မောမောပျက်စီးသွားခဲ့တယ်လို့ဒီအခြေအနေကလူသားချင်းစာနာမှုအကူအညီတွေအကြီးအကျယ်လိုအပ်နေတာကိုပြနေပါတယ် Pride အဖွဲ့ Salvation Army ရဲ့ဘာဟားမားဆိုင်ရာအကြီးအကဲဘိုမူ Clarence Ingram ကအခုလိုပြောပါတယ်
The people just can't wait when you've lost everything.
ကူညီရချက်ချင်းလိုအပ်နေပါတယ်။အရာအလုံးဆုံးရှုံးသွားချိန်မှာစားဖို့အစာကအစာလိုပါတယ်။ထိုင်ဆောင်နေလို့ရတဲ့အခြေအနေမျိုးမဟုတ်ပါဘူး
။ချက်ချင်းတို့အဖွဲ့တွေကအကူအညီတွေပေးနေတယ်လို့ပဲ။ Bomu Clarence Ingram ရဲ့ Pride အဖွဲ့ကလည်းအစားအစာရင်းနဲ့ဆေးဝါးအကူအညီတွေကိုလိုအပ်သူတွေတန်ကိုချက်ချင်းအရောက်ပို့နိုင်အောင်ကြိုးစားနေတာပါ
။ We will try to hire some local people to help with the relief effort because
ကူညီပေးရလုပ်ငန်းတွေအတွက်ဒေသခံတွေကိုကျွန်တော်တို့အလုပ်ခန့်သွားပါမယ်။ဒါမှသူတို့လက်ထက်ကိုပိုင်ဝင်ငွေရသွားပြီးအသက်ရှင်ရည်ရည်အတွက်ဆက်ပြီးကြိုးစားနိုင်မှာပါ။ဒါနဲ့အခါအနေချင်းကူညီပေးတာလောက်မဟုတ်ပဲသူတို့ဘဝတွေပြန်လည်ထူထောင်နိုင်အောင်ကူညီပေးဖို့ပါ
။ New York မြို့ကကုလသမဂ္ဂရုံးချုပ်မှာတော့အကူအညီလိုအပ်နေတဲ့ဘာဟားမားပြည်သူထောင်ပေါင်းများစွာအတွက်မီယာပေးဆက်တွေကျူးရူးဆက်သွယ်ရေးနဲ့ဆိုင်တဲ့ပစ္စည်းကိရိယာတွေအပြင်အသင့်စားနိုင်တဲ့အစားအစာတန်ချိန်ရှစ်တန်ပေးပို့ဖို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကစီစဉ်နေတဲ့အကြောင်းကုလသမဂ္ဂပြောခွင့်ရကပြောပါရယ်။အလားတူအမေရိကန်ပြည်ထောင်စုကလည်းအကူအညီတွေပေးနေတဲ့အကြောင်းဘာဟားမားဝန်ကြီးချုပ်ကပြောပါရယ်
။ This afternoon I spoke with President Donald Trump.
သမ္မတဒေါ်နယ်ထရမ့်နဲ့ကျွန်တော်နေ့လယ်ကစကားပြောဖြစ်ပါရယ်။ဘာဟားမားအတွက်အကူအညီတွေလိုအပ်နေချိန်မှာအမေရိကန်ကအကူအညီပေးသွားမယ်ကြောင်းကတိပြုပြောဆိုပါရယ်။
ဘာဟားမားမှာကူညီကယ်ဆယ်ရေးလိုက်ပါဆောင်ရွက်ပေးနေတဲ့အမေရိကန်ကံယူတန်းဆောင်တပ်ဖွဲ့ကလည်းလူပေါင်း100ကျော်နဲ့အိမ်မွေးတိရစ္ဆာန်တချို့ကိုကူညီကယ်ဆယ်ပေးခဲ့ပါတယ်ရှင်
။မက်ခင်ဖြူထွေးပြောပြပေးသွားတာဖြစ်ပါတယ်ရှင်။ VOE ကနေထုတ်လွှင့်ပေးခဲ့တဲ့သတင်းတွေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ် 1-239-232-999 လေးကိုဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်။ VOE မြန်မာပိုင်းရဲ့တောက်ကြညာချမ်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်း나이ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့အမျိုးသမီးခန္ဓာ၊သုတဆုံးလေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နီးပညာခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
ဒီဝေးမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ ိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလံမီတာ190ကပါခန်းယူနာတင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်စက်တင်ဘာလ6ရက်တောက်ကြနေ့ရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်လေးကိုတော့ဖလိုင်းလိုမီတာ25 32နဲ့51တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်နားဆင်ရမှာပါအမျိုးသမီးကဏ္ဍသုတဆုံးလေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍမှာနားဆင်ရမှာကတော့
အရန်ကိုလူကြီးကအများလုံးကကြည့်တယ်ပြီးတော့တခါလမ်းနေစနစ်တွေကလည်းတိတ်ချမကောင်းတော့ traffic ကတစ်နှစ်တစ်နှစ်ဆိုရင်အရန်ကျက်တဲ့ဥစ္စာကတစ်နှစ်ကိုဒေါ်လာ9ဘီလီယံလောက်ဆုံးရှုံးတယ်လို့ဆိုတယ်ပေါ့
သိပ္ပံနဲ့နည်းပညာကဏ္ဍမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးတောက်ကြညရဲ့အပတ်စဉ်ကဏ္ဍတွေကအမျိုးသမီးကဏ္ဍကိုအရင်ဦးဆုံးတင်ဆက်ပေးခြင်းပါတယ်ရခိုင်တိုင်းရင်းသူမနွယ်ဦးဟာထိုင်းမြန်မာနယ်စပ်ကနေတဆင့်ဒုက္ခသည်ဖြစ်နေအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကိုမိသားစုနဲ့အတူ2006ခုနှစ်ကစတင်ပြီးတော့လာရောက်ခြေချနေထိုင်ခဲ့တာဖြစ်ပါတယ်။သား၃ယောက်ရဲ့မိခင်ဖြစ်သူမနွယ်ဦးဟာအိမ်တွင်းအကြမ်းဖက်မှုဒဏ်ကနေရုံးထွက်ပြီးတော့ကိုအားကိုကိုကခိုင်မာတဲ့ဘဝကိုရပ်တည်နိုင်ခဲ့သူလည်းဖြစ်ပါတယ်။ Waving Through Change ဆိုတဲ့ရက်ကန်းတဲ့ဘဝမှဖွံ့ဖြိုးရေးစီသို့ဆိုတဲ့လုပ်ငန်းကိုလည်းသူကထူထောင်ခဲ့ပါတယ်။အခုမှတော့အမျိုးသမီးဒုက္ခသည်တွေကိုလည်းအကူအညီပေးလျက်ရှိနေပါတယ်။ဘဝကိုတတ်တိရှိရှိရင်ဆိုင်ခဲ့တဲ့သူ့ရဲ့ကြိုးပမ်းမှုတွေနဲ့ပတ်သက်လို့မနွယ်ဦးကိုဆက်သွယ်မေးမြန်းပြီးဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာဒေါ်လာလာတန်တင်ပြထားတာနားဆင်ပါရှင
်မနွေဦးကဒီချိန်ကရခိုင်ဒုက္ခသည်ဖြစ်ပေါ့နော်ထိုင်းမြန်မာနယ်စပ်ကနေဗမာဒီအမေရိကန်ပြည်ထောင်စုကိုမိသားစုနဲ့လာရောက်အခြေချနေတယ်လားပေါ့နော်အဲဒီ2006ခုနှစ်ကစလို့ပေါ့နော်မနွေဦးအနေနဲ့ဒီမိသားစုအရေးနဲ့ပတ်သက်ပြီးတော့အခက်အခဲမျိုးရင်ဆိုင်ကြရတာကိုလေသတင်းမီဒီယာတွေမှာဖတ်လိုက်ရတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းမျှပေးပါလားရှင
်စိတ်ပွေချေကပြေးလာရတဲ့လူတွေကဒီနိုင်ငံရောက်ပြီးမှပဲဒီမိသားစုရေးစိတ်ပွေမှာပြန်ပြီးရင်ဆိုင်ခဲ့ရပါတယ်ပေါ့နော်ဒီလိုရဲ့အကျန်းဖတ်မှုထဲမှာကျမကလေးတွေကိုမကြည့်စေချင်ဘူးအကျန်းဖတ်မှုတွေကိုမသိယူစေချင်ဘူးမိဘဟာကလေးတယောက်ကြီးလက်ဦးဆရာဖြစ်ပါတယ်မကောင်းတာတွေကိုစစ်စစ်ကြည့်ဘာကြောင့်ကျွန်တော်တို့လက်ခံနေရမှာလဲအဲ့ဒါကျမကိုကိုမေးတာပေါ့နော်ကျမကဒီကလေးတွေသုံးယောက်နဲ့ဒီအမေရိကမှာရောက်လာတဲ့ရှိမှာမိဘဆွေမျိုးအဆိုင်ဝိုင်းဆိုရင်တယောက်မှမရှိကြဘူးအလုပ်တစ်ပတ်ကလေးသုံးယောက်ဒီတောင်းအရင်အရေးကြီးပါတယ်အဲ့ဒါကြောင့်ဒီမှာအခက်ခဲတွေထင်မှနေစဉ်နဲ့တူပေါ့နော်ဖြတ်ကျွနေရပါတယ်ခုကတော့ပါကြပြီးပြီမကြောက်တော့ပါဘူးဘာကုန်မှမကြောက်တော့ပါဘူးစိတ်သက်လေးမကြဖို့ပဲအရင်အရေးကြီးတယ်ဒီမှာရေဆုံးဖြတ်ချက်ဒီမှာခိုင်းမအောင်ဆုံးဖြတ်လိုက်တယ်ဘယ်လိုမျိုးအခက်ခဲမှမဆိုဖြစ်ဖြစ်ဒီမှာဘွားကိုဒီမှာရုန်းခံမင်းလို့ဆုံးဖြတ်ထားပါတယ်
အဲ့လိုဆုံးဖြတ်ချက်ကိုပမိန်နေနေချပြပါဘောနော်ဒီအိမ်တွင်းရဲ့အကြံဖက်မှုဒီတန်တရားနေလွတ်မြောက်အောင်ကြိုးပမ်းရမှာပေါ့နော်မနွေဦးအနေနဲ့လက်တွေ့လုပ်တဲ့နေရာမှာရောဘယ်လိုပြဿနာတွေကြုံရပါလဲရှင
်မိသားစုရက်တွေပေါ်ကအများခက်ခဲရှိပါတယ်ဒါပေမဲ့ကျမမှာဘာရည်ရှိများရှိလဲဆိုတော့ကျမစဉ်းငယ်ငယ်လေးကပဲကျမတို့ရခိုင်ရိုးရာရင်ကျင်းမှုရက်ကန်းတွေကိုကျမရက်တယ်ဆိုတော့အဲ့ဒီရက်ကန်းတွေရက်ပြီးရင်ကျမစီးပွားရေးတစ်ခုအောင်အောင်မြင်မြင်လုပ်ဖို့အတွက်ကိုဆုံးဖြတ်ထားပါတယ်အဲ့ဒီဒီဘဝရဲ့နာမည်ကတော့ weaving through change လို့ခေါ်ပါတယ်
အဲ့တော့အဲ့ဒီ weaving through change ဆိုတဲ့နေရာမှာစဉ်းစားထားရုံမေးလားလက်တွေ့လောက်တာရော
အခုလက်တွေ့လုံးနေပါတယ်အခုလောလောဆယ်ကဒီကျမကြီးအတိအ highlight ကရကန်းတွေဘဝမှာ queen pure ye see တော့ဆိုပြီးအဒီကောင်းစင်ပေါ့နော
်
အဲ့ဒီမှာဘာလုံးနေလဲဆိုလောလောဆယ်ကိုလေးရကန်းရဲနေတယ်ဒီမှာရှိနေတဲ့မျိုးသမီးတွေရှိုးတွေကိုလေသူတို့အလုပ်ရှိလာဖို့အတွက်သူတို့မှာဘာကြောင့်ဆိုရောက်လာတဲ့မျိုးသမီးတွေတော်တော်များများကအင်္ဂလိပ်စကားမသက်တော့အခက်အခဲရှိတဲ့လှုပ်ရှားရတဲ့နေရာတွေမှာသူတို့မှာရှိတဲ့ပညာတွေပါလာတယ်အဲ့ဒီပညာတွေကသုံးချစေရှင်နေပြီးရင်ကကျွန်တော်ရိုးရာဒလေကိုလည်းထိန်းသိစေရှင်နေဘယ်နေရာဘယ်ရောက်ပေါ့နော်အခုရက်ခက်လေးရဲနေပါတယ်ကျမကဒီဇိုင်နာတယောက်အနေနဲ့ San Francisco Bay Area မှာဆိုရင် weaving
through change can you broma di apyaung ne go pho sam bu ko ne tu bo no tacha lu di u le ni daw myauk pi niya ga ni broma tchein ne ma be mat nwi u pyo pya che a ya bo no myama nai ngan ba win ka ba ta ma ma a myo tamii twi a chan phe khan ya mu khwe cha set san khan ya mu ne pat de pi lo le lou saung ni le lu ti ya ba de a da ne pat de pi lo pyo pya be ba la
san ga cha ga ti yauk tin ha di le myo phit ni da ma ho chi lai lo le a mya di ma le myo khit khit de ain twen ne ma phit ni ja le khit khit de myo tamii de ba chang so lo ti yauk nya chan mu shi bu upade de saung ga ma phit de twa ga chin lo di ta ka ba lo ma shi ni de a myo tamii ha sa san le ne ti yauk ti yauk ka kwe twa me khun yin twa me so ya da ma ho bu bo no lu dai ma taung wan shi de ready camping ni lone bai social advocate ni ne niya dai ma be tuma ro activist a yao ni ne niya dai ma yao de paw no so tin niya dai ma ga ro tuma ga ro phyet ya di news media khwin di khle di khwin bi ka khwin yin ga do number 8 ni ne phyet ya me be policy is phyet phyet be program ne lo lo paw no so ro ai ma taung so de niya dai ma tu ro attention tha la ye hou ba de ta do myan myan du ga ro ai kaisa de tait ma pyo ba au ba ne tu ro shit de ta nya ba pyo ble phan wan ba pyo mle tuma pyo ya pyo chin na ga tuma အပြုနေတာမဟုတ်ဘူးဒါပြုနေတာကကျွန်မအားလုံးကြီးချုံပြီးအားလုံးကိုပြဲပေးအကျိုးရှိဖို့အတွက်ပြောနေတာကျွန်တော်တို့အပိုင်ဝင်တစ်ခုလေးအကျိုးရှိဖို့တိုင်းပြည်အတွက်အကျိုးရှိဖို့အတွက်ပဲပြောနေတာပါလို့ပေါ့နော်ဆိုတော့အဲ့ဒါကြောင့်သူတို့ပုံပြီးမီဒီယာက attention ထားလာရင်လူလူများများကကိုသားသမီးကိုသားမယာကိုသူကိုသမီးကိုမိမကိုအပိုင်ဝင်ကိုချစ်တာပဲဆိုတော့ချစ်တဲ့လူတွေကြတော့ပုံပြီးလေဟာဘုတ်ပဲကလည်းဟာဘုတ်ပြောပြရတယ်ဖြစ်ပါတယ်
ဓာတုပဲပေါ့နော်မနွေဥတို့မျိုးအိမ်တွင်ကြံဖက်မှုအခက်ခဲတန်းသူသည်ဖြင့်ဇီဝရေးရတယ်ကိုကကိုမရက်တီနိုင်လို့ဒံကိုခါစီပြီးခံရတယ်အမျိုးသမီးအနေနဲ့ပေါ့နော်ဘယ်လိုအကောင်းဆုံးအကြံပေးခြင်းမလဲရှင
်ကြံပေးခြင်းနာကရောက်တဲ့နေရာမှာဘေးနေရာပဲရောက်ရောက်အမေရိကန်မပြောနဲ့ဘေးနေရာပဲရောက်ရောက်စိတ်သက်ခိုင်မာဖို့နဲ့ကိုယ်ကကိုကာကွယ်ဖို့ကိုသားသမီးကိုကာကွယ်ဖို့ကိုယ်အဆိုင်ဝင်ကိုကာကွယ်ဖို့တဲ့ကစိတ်တဲ့အရာပြင်ဆင်ဖို့လိုပါတယ်။ကြည့်လိုက်ပါမိသားစုတွေများများရောက်လာတဲ့လူတွေကစိတ်ပွေထေးတာပဲအန်ဒီတွေအများကြီးကိုပေါင်းပန်လို့စနက်ပန်လေးထေးကသူတို့က re-traumatize ဖြစ်နေတယ်။ဒီနိုင်ငံရောက်လာတော့အစ်စ်အဆိုင်ဝင်အလုံးမရှိဘူးနေရာအစ်စ်မရှိတဲ့နေရာမှာရောက်လာတော့ပြန်ပြီးစိတ်တဲ့ရေးရာရဟာအရင်ကို pressure ဖြစ်တယ်ပေါ့နော်အရင်ကခက်ခဲကိုရှင်းနေတဲ့အချိန်မှာဘာလို့လဲဆိုတော့ไอ้แกขึ้นมาบ่ล่ะเว้ยพี่เนี่ยจม้าเซฟวิจุเนี่ยมาดิแท้จริงเลยโดหากูเจอรู้สึกเนี่ยลุไม่อยากกูสึกแต่ไม่จ๋าหูเว้ยโอเคชิกูเสร็จตัวมีสุบี้ไอ้นี่กูไปสึกแต่กูขายมาเสียอ่ะมีสึกแต่ไม่จ๋าหูด้วยเว้ยปอนเนาะลุบัวไอ้ฟรีดอมสระกะไอ้นี่เท่มาบาลุเลยสรโกกูฟรีพี่บ่ล่ะนัมเบอร์1ปอนเนาะกูอีพื้นสุชะหาฟรีอดิษฐ์กะบาเลยสรกะกูกูลุเหมี่ยวไม่จู้ซ้านได้เลยกูกูลุเหมี่ยวได้อดิษฐ์กะกูไดงกะเป็นไม่ซี้สินเนาะလူတိုင်းတခြားလူလည်းလွတ်မြောက်လို့မရဘူးသားသမီးတို့လည်းလွတ်မြောက်လို့မရဘူးဆိုတော့ကိုယ်ကိုယ်နှိတ်ကတည်ရမယ် freedom ဆိုတဲ့အသေးသေးကနှိတ်ကရကိုယ်စီမှာဘယ်လိုရှိလဲနှိတ်စာပါလဲဆိုတာကိုနံပါတ်တည်ရမယ
်အလူဦးကသား၃ယောက်ရှိတယ်ဆိုတော့ခုသားတွေကတော့အားလုံးပဲအဆင်ပြေနေကြတာပေါ့သူတို့အတွက်ကတော့ကိုကတော့အများကြီးပဲအားရစရာပီတိဖြစ်စရာဖြစ်မှာပေါ့နော်သူတို့အတွက
်ဟုတ်ပါရန်ဒီဒီရောက်ပြပြမယ်စီလေကျွန်မအသားလုံးကစရော့ကိုပထမတုန်းကစိတ်တက်ကြပါတယ်ခလေးစွမ်းနဲ့ဘလူရက်တရားမလဲပေါ့နော်စရော့ကြောက်တယ
်
ဟုတ်ကဲ့နောက်ကြတော့ကြည်လာတော့လေဟာကျွန်မကတော့ဒီဖြစ်ဖြစ်တယ်ဖြစ်နေတာကကျွန်မရဲ့အာနေရှင်တော့ဟုတ်ပါဘူးတမိုင်းအာနေရှင်ကြောင့်လေကျွန်တော်မိသားစုတွေခဏလေးပဲဒုက္ခရောက်တာပါဟု
တ်ကဲ
့ဒါပေမဲ့ဒီမှာစားပွင့်ရကိုဘဝအခြေပြီးအာမိရှင်တရားကြီးဒီခလေးတွေအောင်မြင်မှုမြင်ပြီးနေလေခလေးတွေကြောင်းတွေကောင်းကောင်းတက်တယ်သူလူကောင်းဆောင်ရတနာဖြစ်လာတယ်ဆိုပြီးတော့ကျမစီအဲ့ကြာနေပဲဘဝကိုပြောရှင်နေရတာပဲ
ก็ทำไมเนี่ยโอ้เจ็บก็ทำไมเนี่ยเอาเงินอะไรช่วยอะไรแต่ดันมีแต่ดันคุณจะไปจีบสิ่งที่พูดมาเลยจ้าเนี่ยตอนทุกช่วงนั้นก็เลยพี่นั่นเราก็อะไรก็พี่ที่จะไปจีบมาอย่างก็วุ่นวายจีบมาพอเนาะมีเงินเดียวนี่เนี่ยพี่ตั้งหลายอะไรดูขารียุ่งกันเกี่ยวอะไรฮารีอาอารมณ์ไปยุ่งกันอย่างจุดนัดตัวเราปะเนาะ
ไม่ใช่ก็เลยโอ้แค่กี่อารมณ์ใช่ไหมเนี่ยก็น่าเสียใจว่ากูว่าอารมณ์แค่คือเรื่องกูจะล้านอะไรมันรู้ไปยุ่งจีบอะไรทั้งหลายแต่ซีซันที่สักแค่เดียวมีแต่มีแค่นั้นกูน่าเสียใจอะไรพี่ป่าเลยใช่ไหมจ้าเกี่ยมารอตัวเราส่งเลยอเมริกันคือซีซันเนี่ยตีแบนเนี่ยนี่เป็นยาแค่นั้นกูน่าเสียใจบุชีว่าเลย
สวัสดีนะเชนแม่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ ပြင်းထန်နေစေမှုနနက်ကန်ပြိပက္ခရေရောပါရေးပြည်တွင်းငြိမ်းချမ်းရေးရှေ့ဆက်နိုင်ရေးဘာဝေးဆောင်ရွက်ဖို့လိုအပ်နေတယ်လဲစူရာတွေကိုသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။မနေ့ကစနေညတဲ့လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။အခုဆက်ပြီးတော့တင်ဆက်ပေးမယ့်တုဒ္ဒဆုံလေးအမေရိကန်တခွင်အစီအစဉ်မှာတော့သမ္မတရဲ့စံတဆရာသမ္မတရဲ့ AG ဟာနဲ့ကွန်ကရစ်လွှတ်တော်ရဲ့စာကြည့်တိုက်တဲ့အကြောင်းကိုအောင်တင်ဆက်ထားတာနားဆင်ပါရှင
်ဝါရှင်တန် DC ကစံတဆရာတဦးဟာဇပင်ညက်ခဲ့တာအနည်း90ကျော်ရှိပြီဖြစ်ပြီးသူဟာဇပင်ညက်ရမှာလက်ရကောင်းကောင်းနဲ့ညှက်နိုင်သူဟာတလူကုံတရင်ကြောင့်အမေရိကန်သမ္မတဆက်ဆက်နဲ့ကမ္ဘာခေါင်းဆောင်တွေကိုပါစပင်းညှက်ပေးခဲ့ရပါတယ်။သမရရဲ့စံသားဆရာအကြောင်းကိုဆက်ပြီးတော့ပြောပြပေးပါမယ်။ Diego Di Ambrosio စပင်းညှက်ပေးတဲ့သမရတွေထဲမှာလက်ရှိသမရ Donald Trump နဲ့အရင်သမရတွေဖြစ်တဲ့ Barack Obama, George Bush နဲ့ Bill Clinton တို့လည်းပါဝင်ပါတယ်။ Cicely ကျွမ်းမှာမွေးဖွားသူ Diego ဟာ1968ခုနှစ်ကစလို့ Washington DC မှာနိုင်ငံခေါင်းဆောင်46ဦးကိုစပင်းညှက်ပေးလာတာပါ။ကောင်းဆောင်ရဲ့ဇပင်ကိုညှက်ပေးခွင့်ရတာဟာကန့်ထူးတာလို့ပြောလို့ရပေမဲ့လေကိုယ်ဆိုင်ကိုလာညှက်သူဘယ်သူမှဆိုအစဉ်ပြေစေရပါမယ်လို့သူကပြောပါတယ
် Everybody is the same all of the people
အလုံးတူတူပါပဲဘယ်သူပဲလာလာဒန်းတူဝင်ဆောင်မှုပေးပါတယ
်2010ခုနှစ်အရောက်မှာတော့ Washington မြို့တော်ဝန်က Q Street ကို Diego Di Ambrosio ဝေးအဖြစ်ဂုဏ်ပြုအမည်ပြောင်းပေးပါတယ်သူဆိုင်မှာဇပင်လာညက်သူတွေကလည်းသူ့ရဲ့ဇပင်ညက်ပါရမီကိုအတိအမှတ်ပြုကြသလိုရက်ကွက်အတွင်းစေတနာဝန်ထမ်းပါဝင်ဆောင်ရွက်လေးရှိတာကိုလည်းချီးကျူးကြပါတယ်ဇပင်လာညက်သူတဦးက
been coming here for almost 40 years 40 and
ဒီဆိုင်မှာဇပင်လာညက်တာအနှစ်40နီးနီးရှိနေပြီဆိုတော့မိသားစုလိုဖြစ်နေပါပြီသူဟာဇပင်ဘလို့ပုံညက်ပေးရမယ်ဆိုတာကိုသိပြီးတော့ကြည်ကောင်းအမြဲညက်ပေးပါတယ
်ဆယ်စုနှစ်တွေနဲ့ချီဇပင်ညက်လာတဲ့ Diego Di Ambrosio ဟာကျမရေးသိမ့်မကောင်းမင်မင်လေအလုတ်ကိုတော့ရှော့မလုတ်ပါဘူးဒီရေကူက
ဒီ
လုတ်ကိုချစ်လို့လုံနေရဲဆိုတာလေးလေးနက်နက်ပြောချင်ပါလေလူတွေကိုလည်းချစ်ပြီးတော့သူတို့ကိုဇပင်ညှက်ပေးချင်ပါလေသူတို့ကလည်းပတ်ဆံယူလာတော့အလုတ်ဖြစ်တယ်လေ
နှစ်တွေတလောက်ကြာအလုတ်လုတ်ခဲ့တာတော့မှသူဟာအရွယ်တင်ပြီးတော့အသက်ဘလောက်ရှိလဲဆိုတာကိုလည်းဘယ်သူမှမသိကြပါဘူးအလုတ်ကနေဘယ်တော့အနားယူမယ်ဆိုတာလည်းမသိပါဘူးဒီရေကူရဲ့လျှော်ဝဲချက်က
nothing will you sick or you old
ဒီတိုင်းမကောင်းဖြစ်နေသလားအသက်ဘလောက်ကြီးပြီလဲဆိုတာကိုဘယ်တော့မှမစဉ်းစားခဲ့ပါဘူ
းအစင်မြဲတက်ကြွနေသူဒီရေကိုကဘယ်တော့မှသူ့အလုပ်ကိုရက်မှမဟုတ်ဘူးလို့လဲထက်ကြွကြွလေးပြောပါရခင်ဗျာအင်ဂျီရောနဲ့လမ်းသာချတဲ့သမရရဲ့ AG ဟာ Blair House မှာပ ောမကုံလောက်အောင်များတဲ့တမိုင်းကြောင်းတွေရှိခဲ့ပါတယ်။အဲ့ဂေဟာကြီးကြပ်ရေးမှူးကန်ဒစ်ရှီယာမန်က
Every room in Blair House has a special
Blair House မှာရှိတဲ့အခန်းတိုင်းမှာစိတ်ဝင်စားစရာအကြောင်းအရာတွေရှိပါတယ်။လူအများစိတ်ဝင်စားကြတဲ့အခန်းကတော့သမရလင်ကွန်ရဲ့အခန်းမှာအရှိတ်အဓိကပင်မအခန်းမှာသမရဟာအများသောအားဖြင့်အချိန်ကုန်ပြီးတော့ Blair မိသားစုနဲ့ဆွေးနွေးလေးရှိပါတယ်။
1800ပြည့်နှစ်အစောပိုင်းကာလတွေမှာ Blair House အကေဟာအမေရိကန်နိုင်ငံရဲ့လောကအတွင်းအရေးပါတဲ့နေရာမှာပါဝင်ခဲ့ပါတယ်။အဲ့ဒီအချိန်ကသမ္မတ Andrew Jackson ဟာခရိုင်တရားရုံးမှတ်တမ်းအရာရှိ Francis Preston Blair ကိုဦးဆောင်စေပြီး The Globe သတင်းစာကိုအစိုးရထောက်ခံအားပေးတဲ့သတင်းစာအဖြစ်ပြောင်းလဲစေခဲ့ပါတယ်။အဲ့နောက်နှစ်အနည်းငယ်ကြာမှာတော့ Blair နဲ့မိသားစုဟာအဲ့ဒီအိမ်မှာပြောင်းရွှေ့နေထိုင်ပြီးတဲ့နောက် Blair House ဆိုပြီးတော့နာမည်တွင်သွားတာပါ။
He was an excellent editor and his
Tuha Alun Tore editor tiao phit de lo shu raw myo song ga ni editor Abor re le tadin sa ma yee ta kha da chaung nang ngai ye atai wai ma athu jaw cha la pi tamra ye achan pe le phit la ba de da chaung tu ain le thin sha la pi lo blae ne twet song lo re nang ngai tamar re twet su ya phit la ba de
1940 kunit twi ya ma Blair House ko tamra ye nang ngai no Agia a phit tamat khe ba de အဲ့ဒီအချိန်ကသမ္မတ Franklin D. Roosevelt ရဲ့ကတော်နဲ့ဗြိတိန်ဝန်ကြီးချုပ်တို့ညဘက်မှာအမှတ်မထင်တွေ့ဆုံခဲ့ကြပြီးတဲ့နောက်အဲ့ဒီဟာအဖြစ်သတ်မှတ်ဖို့ဖြစ်လာတာပါ Sherman က
Winston Churchill would come frequently during World War II
ဒုတိယကမ္ဘာစစ်ကာလက Winston Churchill ဟာအမေရိကကိုရောက်လာတဲ့အခါအင်ဂျီရောမှာမကြာခဏညအိတ်လေးရှိပါတယ်တညမှာတော့သူကညတကောင်မှာဆေးပြင်းလိုက်ခဲရင်အဲ့ရဝင်ဝူယုံကြီးနဲ့သမ္မတကိုလိုက်ရှာချိန်မှာသမ္မတကတော့ Eleanor နဲ့အပေါ်ထက်စီကြံလမ်းမှာရင်ဆိုင်တွေ့ခဲ့တာပါဝန်ကြီးချုပ်မနဲ့ချိအောင်မဆောင်နိုင်ဘူးလားလို့သူကမေးပါတယ်နောက်တရမနဲ့မှာတော့လမ်းတစ်ဖက်ကရောင်းဖို့ရှိနေတဲ့ Blair House ကိုဝယ်ဖို့သူယောက်ျားကိုတိုက်တွန်းမယ်ဆိုတာသိကြပါတယ်အဲ့ဒီနေရာမှာအဲ့ဒီတွေတီးတန့်ထားရင်ပို့ပြီးတော့အနားယူချိန်လည်းရပါတယ်
။အဲ့ဒီချိန်တွေကစပြီးကိုရီးယားစစ်ပွဲမှာအမေရိကန်ပါဝင်ဖို့ကိစ္စရဲ့အပါဝင်အရေးကြီးတဲ့အကြောင်းအရာများပြားဒီနေရာမှာဆုံးဖြတ်ခဲ့ပူပါတယ်။ Blair House မှာအခန်းပေါင်း120ပါဝင်ပြီးအခန်းတိုင်းကို Blair မိသားစုပိုင်ဆိုင်ခဲ့တဲ့ရှေးလျာပစ္စည်းတွေ၊ပကြီကားတွေ၊ဧည့်သည်တွေပေးတဲ့လက်ဆောင်ပစ္စည်းတွေနဲ့ပြင်ဆင်ထားပါတယ်။တခြားနိုင်ငံခေါင်းဆောင်တွေလာရောက်တဲခိုတဲ့အခါမှာတော့အဲ့ဒီကာလအတွင်းသက်ဆိုင်ရာနိုင်ငံအလံကိုလွှင့်တင်ထားပါတယ်။ရွေးချယ်ခံထားရတဲ့သမရအနေနဲ့လည်းသမရတာဝန်မယူခင်အချိန်လေးအတွင်းမှာ Blair House မှာခေတ္တနေထိုင်လာတာသမရ Jimmy Carter လက်ထက်1989ခုနှစ်ကတည်းကဖြစ်ပါတယ်ခင်ဗျာ။1800ခုနှစ်မှာသမရ John Adams ကကွန်ဂရက်စ်အတွက်လိုအပ်မဲ့စာအုပ်တွေကိုဝယ်ယူဖို့ဒေါ်လာ5000ခွင့်ပြုပေးခဲ့ပါတယ်။ကမ္ဘာအကြီးဆုံးစာကြည့်တဲ့အကြောင်းဆက်လက်တင်ပြပေးပါမယ်။ကွန်ဂရက်စ်စာကြည့်လိုက်ကစာအုပ်တွေဟာများလွန်းလာကြောင်းကိုအောင်ဖတ်ဖို့ဆိုရင်တဘွားနဲ့တော့မလွန်းလောက်ဘူးလို့ကွန်ဂရက်စ်စာကြည့်လိုက်ကသမိုင်းပညာရှင်ဂျွန်ခိုးကပြောပါရယ်။သူဟာစာကြည့်လိုက်မှာရာစုနှစ်ဝက်ကြာအမှုထမ်းခဲ့ပြီးစာကြည့်ရတဲ့ပတ်သက်လို့အဓိကတာဝန်ရှိတဲ့သမိုင်းပညာရှင်မှာစာကြည့်ရတဲ့သက်ဆိုင်တဲ့စိတ်ဝင်စားစရာတွေဒဏ္ဍာရီတွေအကြောင်းသူဟာနိုင်ပြောင်းရစွာပြတ်ပြနိုင်ပါတယ်။Mrs. Spafford ဆိုတဲ့စာကြည့်တဲ့ဝန်ထမ်းဟောင်းတယောက်ဟာဆိုရင်အင်မတန်မှတ်ဉာဏ်ကောင်းပြီးတော့စာကြည့်တဲ့ဇင်းဉဏ်လန်းတစ်လျှောက်စာဖတ်သူတွေကိုအကူအညီပေးရမှာနာမည်ကျော်တယ်လို့ဂျွန်ကိုးကပြောပါတယ်
။ But the legend is that he could tell you
စာအုပ်တွေဘယ်နေရာမှာရှိတယ်ဆိုတာကိုသူကအလွတ်ပြောနိုင်ပြီးအောက်ထပ်ကခန်းနံပါတ်4ကိုသွားစာအုပ်စင်ရဲ့3လွှာအစွန်ဆုံးမှာရှာရင်ခမားလူကျင်တဲ့အစိမ်းအောင်စာအုပ်ကိုတွေ့ပါလိမ့်မယ်ဆိုပြီးညွှန်နိုင်သူပါ
စုဆောင်ထားတဲ့အထက်မှာ Thomas Jefferson ရဲ့စာအုပ်တွေလည်းပါပြီးတံမိုးကြီးတဲ့အထက်မှာပါပါတယ်1812ခုနှစ်စစ်ပွဲအတွင်း British တပ်ဖွဲ့တွေက Congress စာကြည့်လိုက်ကိုဖျက်ဆီးပစ်ခဲ့ပြီးတဲ့နောက် Jefferson ဟာစာကြည့်လိုက်ပြန်လည်လက်ပတ်နိုင်အောင်သူစုဆောင်ထားတဲ့စာအုပ်တွေကိုရောင်းချလိုက်ပါတယ
် Green ribbon means that it's an original
ဖျက်ဆီးစိမ့်နေတက်ထားတာကတကယ့်မူရင်းစာအုပ်တွဲတွေပါတချို့နေရာတွေမှာတစ်ခုခုနဲ့အစားထိုးထားတယ်ဆိုရင်အဲ့ဒီစာအုပ်တွဲအတွက်ရှာနေတုံးဆိုတဲ့သဘောပါ
ကွန်ဂရက်စ်စာကြည့်တဲ့မှာဆိုရင်စာအုပ်အပြင်မြေပုံတွေတယ်လီဖုန်းလမ်းညွှန်တွေကဘာမှာအစုံဆုံးရုပ်ပြကာတွန်းစာအုပ်တွေပါဝင်မျက်မမြင်တွေအတွက်လက်နဲ့စမ်းပြီးတော့ဖတ်ရတဲ့စာအုပ်တွေအတန်ဖန်းထားတဲ့စာအုပ်တွေလည်းရှိပါတယ်။ဒါ့အပြင်လည်းဒီလောက်ကြီးမားတဲ့စာကြည့်တဲ့မှာလိုအပ်ချက်တွေလည်းရှိနေသေးပါ။နေရာမလုံလောက်တဲ့အခက်အခဲတွေရင်ဆိုင်နေရတယ်လို့ဂျွန်ခိုးကပြောပါတယ
်။ We add 10,000 items a day.
တရက်ကိုစာအုပ်နဲ့အခြားပစ္စည်းအမျိုးပေါင်း 1,000 လောက်စုဆောင်းနေတော့ဘယ်နေရာကိုသွားထားတော့မလဲဗျာနေရာလွတ်အများရန်ရှာနေရပေမဲ့လည်းတကယ်ကိုနေရာလွတ်မကြံတော့သလောက်ပါပဲ
နေရာသိမ့်မရှိတော့တာငွေကြီးနဲ့နောက်ဆုံးတော့ဤပညာအသုံးချနိုင်ဖို့စာရာတွေဟာစာကြည့်ရတဲ့အတွက်အခက်အခဲဆုံးရင်ဆိုင်နေရတဲ့ပြဿနာတွေပါဒါပေမဲ့လည်းဖြည့်ရှင်းလို့တော့ရမယ့်အခြေအနေရှိနေပြီးပုဂ္ဂလိကရံမုံတွေလက်ခံဖို့လဲကွန်ဂရက်စ်လွှတ်တော်က
ခွင့်ပြုပေးထားပြီးပါပြီခင်ဗျာ
Coong season din set khe de tuta so le American Queen season go na sin ya da phit par le shin aku set pi lo Dokin Myo Tet season din set tha de Taipan ne ni pinya khana na sin ja ya aw ma shin
Daba bo ma nyi nei jwon chat ni de myo ri the ga jwon chat nong a myan song myo de myo phit ne World Economic Forum ga tat mat tha de Indonesia နိုင်ငံရဲ့မြို့တော် Jakarta ကိုအခုတည်ငြိမ်တဲ့မြေပြင်ရှိရာအရှေ့ပိုင်းကဘော်နီယိုကျွန်းဘက်ကိုပြောင်းရွှေ့တော်မှာဖြစ်ပါလေ။အခုလိုမြို့တော်ပြောင်းရွှေ့ဖို့စီစဉ်ရတာနဲ့ပတ်သက်ပြီးဂျပန်အန်ဝါဘူမိသိပ္ပံရဲ့ဤပညာဌာနကဒေါက်တာမိုးကျော်သူရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးပါရစေ။
အဲဆိုတဲ့ချက်ကတော့ဒီနိုင်ငံရဲ့60ရာခိုင်နှုန်းလူဦးရေရှိနေတဲ့ဂျာဗာကျွန်းဂျာဗာကျွန်းကကျွန်းကသေးပေမဲ့နိုင်ငံရဲ့အချက်ချာလိုမျိုးပေါ့နော်အင်ဒိုနီးရှားနိုင်ငံတစ်ခုလုံးရဲ့အာဏာတွေအားလုံးစုနေတဲ့နေရာဆိုပြီးပြောကြတာရဲ့နိုင်ငံရဲ့60ရာခိုင်နှုန်းစီးပွားရေးအဲ့နေရာမှာပဲရှိနေတယ်အဲ့ဖြစ်ရှိနေတဲ့မြို့ကြီးမှာဘာဖြစ်လဲဆိုလူကြီးအရန်ကိုလူကြီးကများလောကကြီးတယ်ပြီးတော့တခါလမ်းတွေစနစ်တွေကလည်းတေချာမကောင်းတော့ traffic ကတစ်နှစ်တစ်နှစ်ဆိုရင်အရန်ကျက်တဲ့ဥစ္စာကတစ်နှစ်ကိုဒေါ်လာ9ဘီလီယံလောက်ဆုံးရှုံးတယ်လို့ဆိုတယ်ပေါ့ဆိုလူတွေကလမ်းပေါ်မှာလည်းအချိန်ကုန်လို့ပေါ့နော်ဒီတဲ့ပုံပြီးရေးကြည့်တာ geo hazard ပေါ့နော်တဘောပင်းရံနဲ့အရန်များတယ
်ဘလို့တဘောဝဘေးအန္တရာယ်တွေရှိနေတာပါလဲ
ငလျင်အရန်ကြီးတယ်ပေါ့လို့ဆိုငလျင်ကျော်ရှိနေတဲ့ဒီတောင်ဘက်ကဂျာဗာရဲ့တောင်ဘက်မှာရှိတဲ့ Sunda Accent Train ဆိုတဲ့ဥစ္စာကနေဒီရောအောက်ကတိုက်ကြီးရဲ့အောက်ကိုတိုးဝင်နေတဲ့ကိစ္စငလျင်နေဖြစ်တဲ့ဥစ္စာကပြောရရင်ဒီမြန်မာပြည်မှာတခါလေမှဖြစ်တယ်ဆိုတဲ့ Magnitude 5ဆိုတဲ့ဟာမျိုးသူတို့စီမှာနေတိုင်းနေပါဖြစ်နေတယ်ဒါမဲ့ဒီ6ကြော်သွားပြီဆိုအပြည့်အစုံရှိလာတယ်အဲ့ဒါမျိုးကလည်းတစ်နှစ်မှာကိုအချိန်ချင်းဖြစ်နေတဲ့ဟာမျိုးဒီနောက်ဆူနာမီလည်းရှိတယ
်ဒီနေ့ဩဂုတ်လမှာတင်ဂျာဗာကျွန်းမှာလှုပ်ခတ်ခဲ့တဲ့ပြင်း6တမရှိငရင်ကြောင့်၄ဦးတည်းမင်းတည်ဆုံးခဲ့ရတာပါ2018ဒီဇင်ဘာလတုန်းကလည်းဒီရက်မှာပဲမိတော်နှုတ်ရှားမှုကြောင့်ညအချိန်မှာဆူနာမီရေလှိုင်းတွေရုတ်ရက်ဖြစ်ပေါ်ခဲ့တဲ့အတွက်လူ400ကျော်တည်ဆုံးခဲ့ရပါတယ်လူရေတန်း260ရှိတဲ့အင်ဒိုနီးရှားနိုင်ငံဟာ Ring of Fire လို့ခေါ်တဲ့ Pacific ရံဝန်းဒေသကငရင်ရံဝန်းပေါ်မှာတည်ရှိနေတဲ့အတွက်မကြာခဏဆိုသလိုငရင်တံကိုရင်ဆိုင်ခံစားရတာလည်းဖြစ်ပါတယ်
မီတောင်ကလည်းရှိတယ်ခင်ဗျအင်ဒိုနီးရှားမှာမီတောင်အလုံးပေါင်း120ကျော်လားမရှိတာဆိုတော့မီတောင်ကပေါက်တာဆိုရင်သူတစ်ချင်းဂျာဗာသို့မဟုတ်ဂျာကာတာနဲ့ဆိုရင်ကျွန်တော်တို့ငင်းငယ်တော့ရုပ်ရှင်ကြားမှုမှာပါခါရာကာတိုးအားဆိုတဲ့ကျွင်းကြီးတစ်ခုကမီတောင်ပေါက်ပြီးကျွင်းတစ်ခုလုံးပျောက်ပါဆိုတဲ့ရုပ်ရှင်ကြီးကျွန်တော်ငင်းငယ်တော့ကြည့်ခဲ့ရတဲ့ဥစ္စာအဲ့ဒီခါရာကာတိုးအားဆိုတဲ့တကယ်ဖြစ်ပျက်ကဒီဂျာဗာကျွန်းနဲ့ကိုက်ရဲ့နေရာမှာရှိနေတယ်လို့တလောတော်မှာပေါက်တဲ့တဲ့င်းမျိုးလေးကျွန်တော်ကြားလိုက်ပါတယ
်ဂျာကာတာမြို့တော်မှာလူရေ10တန်းရှိပြီးမြေအုပ်ရေထုတ်ယူသုံးဆွဲမှုများလာတာနဲ့အတူကမ္ဘာရာသီဥတုပြောင်းလဲမှုကြောင့်ပင်လယ်ရေမျက်နှာပြင်မြင့်တက်လာတဲ့အတွက်မြို့တော်ဟာဂျာဗာပင်လယ်တဲကိုတစ်နှစ်မှာ6လက်မခွဲကျော်ကျွန့်ကျနေဝင်နေတာတွေ့ရပါတယ်။ဂျကာတာမြောက်ပိုင်းဟာအခြေအနေပိုဆိုးပြီးတော့တစ်နှစ်ကို10လက်မလောက်နေဝင်နေတာဖြစ်ပါတယ်။ဒီလိုနှုံးနေတာကျွန့်ကျနေရင်ဂျကာတာတစ်မျိုးလုံးလူလူဟာ2050မှာရေလွှမ်းသွားနိုင်တယ်လို့တွက်ချက်ထားတာဖြစ်ပါတယ်။အခုလိုမြင်းကျွန်းနှိမ့်ကြတာအပြင်တခြားမြေပြိုကျမှုအန္တရာယ်ပါရှိနေတယ်လို့လည်းပြောပါတယ်
။မြေကြီးကလူတွေများပြီးတော့ရေအသုံးများတော့ဘာကောင်းမျိုးကြီးလို့နှိမ့်တာအပြင်ကိုသူကဆိုးတာကမုန်းများတဲ့ရံဝန်းမှာရှိတော့အခုနောက်ပိုင်းရာသီဥတုဖောက်ပြန်တဲ့အတွက်ကြောင့်ဒီ Pacific တို့ဘာလို့မှအရန်6တွေ့ပြီးအေးတဲ့အချိန်မှာဒီ Indonesia နဲ့ရှေ့တောင်အာရှနိုင်ငံတွေမှာကြောင့်မိုးတွေအများများမိုးများတာကချိန်ကြာကြီးမှာမိုးတောက်လျှောက်ဆွေနာမျိုးမဟုတ်တော့မဲ့အချိန်တော်တော်လေးပြမှာမိုးတွေအများကြီးရွာချတဲ့ဟာမျိုးဖြစ်တော့မြေပြိုတာကြီးမြေနေတာကြီးကိစ္စကြီးဖြစ်လာဆိုတော့ဒါတွေအလုံးကအဓိကပြောင်းရတဲ့အချက်တွေပါ
အင်ဒိုနီးရှားမြို့တော်ဟာငရင်ကျော်ပေါ်မှာတည်ထားတဲ့မြို့တော်မဟုတ်ပါဘူး။ဒါပေမဲ့မြို့ရဲကအဆောက်အဦအလုံးဟာငရင်တန်းခံနိုင်အောင်တွက်ချက်ဆောက်လုပ်ထားတာမဟုတ်တဲ့အတွက်ငရင်ရဝင်းတက်ကမတည်ငြိမ်တဲ့အနေအထားမှာစိုးရင်စရာဖြစ်နေတာပါ
။ငလျင်ကဒီဂျာဗာရဲ့ဆူမာထရာရဲ့အောက်ဘက်မှာဒီအိန္ဒိယနဲ့အော်စတြေးလျကနေပြီးတော့ရွေ့လာပြီးတော့မှဒီဂျာဗာနဲ့ဆူမာထရာရှိနေကျွန်းကြီးတွေအောက်ကိုငုတ်ဝင်ပြီးတိုးတဲ့အခါဒါကအားလုံးကပြောရရင်တော့ငလျင်ဖြစ်တဲ့ရဝင်းကြီးတခုလုံးငလျင်ကျော်ကြီးဖြစ်နေတာပါ။ဆိုတော့အဲဒီကဖြစ်တဲ့ငလျင်ကကျွန်တော်တို့ဒီနေပြည်တော်ရှိနေတဲ့ဒီစကိုင်းပြည့်ွေကြီးအပေါ်မှာရှိနေလို့မျိုးအငြင်းတော့မဟုတ်ဘူးအဲ့ဒါတော့အင်ဒိုနီးရှားငလျင်ပညာရှင်တွေလည်းပြောတယ်ငလျင်ကျော်ရဲ့အပေါ်မှာမျိုးအတည်ထားတာမဟုတ်တဲ့ကြောင့်မလို့အရန်ပြင်းတဲ့ငလျင်ကြီးတစ်ခုကြောင့်မလို့မျိုးကြီးတစ်ခုလုံးပျက်စီးသွားတဲ့အခြေအနေကမဖြစ်နိုင်ဘူးဒါပေမဲ့ဒီအဝေးမှာရှိအဝေးစားကီလိုမီတာ100လောက်မှာရှိနေငလျင်ကျော်ကြီးတွေကနေပြီးတော့ ยังงูจีเนี่ยในไงอะมาตะขอเราพี่เด็กนี่เดียวมาตะขอเราพี่เด็กเงี้ยจีนี่พี่ลาเกเรสวยงามหรอเงี้ยยังพี่ก็พี่สีดีก็ข้างในอาไม่ใช่เลยเอ็นจิเนียร์ไว้ใส่ยาอันนี้เลยเสียเสียไม่ทันเลยสามวันเนี่ยเอ็นนี่ส่วนเนี่ยสิว่าไม่ใช่หรอไอ้ลูกเอ็นนี่ก็จะกระนั้นอยู่จะอยู่รู้มาเปลี่ยนหน้านี่ละมั้งหรอไอ้อันนี้ก็ไม่ใช่สิว่าเลยสุนามีก็เลยดูกับเป็นอะไรเนี่ยกันยี่มาพี่เด็กไปไหมที่สุนามีเงี้ยบอกพี่วิลามะเ
ngan ni le ma di jakarta a so song lo pyo ba so ro a hi a chin ni le nen ne pyo pya bi ba
okay kham ya a hi pai nga lo le geo technical pai so ro chano ka saim win sa le pai me che di jakarta myo di ye tong na mya le so jwon cha la le usa ka gawa ma number 1 phit lo myo so myo ko nai a ni tha le pin ne yin nen ne ko yan yin nyin ma ni bo ma ya ba u a ra a pyin ko ku naw pai di gawa ji pu nwe la bi yo ya thu ri phaw pyan ne ya thu ri pyaung ne a twet chaung mo lo di lo ကနပြောသွားတယ်မိုးတွေတဲတဲမဲမဲအချိန်တို့အတွင်းရွာလိုက်တယ်ရွာပြီးတော့မှမြို့ကြီးတစ်ခုလုံးရေလွှမ်းသွားတယ်အဲ့ခါကျောင်းဖြစ်တဲ့နောက်ဆက်တွဲပြဿနာတွေကအထောက်အဦတွေမကဘဲယောဂါတွေတိုးလာမယ်လူတွေဒုက္ခရောက်တယ်သွားရလာလမ်းနေအဆင်မပြေဘူးဆိုတဲ့ပြဿနာကအရန်ကိုကြီးလာပြီးကြီးရှိကိုလည်းဆက်ပြီးကြီးမှာပ
ါအခုရွှေ့မဲ့နေရာရဲ့တဘာဝဝင်းကျင်ပျက်စီးနိုင်တဲ့အနေအထားကိုနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ခင်ဗျာအဲ့ဒါအများစုကလည်းပြောကြပါတယ်ပတ်ဝန်းကျင်နဲ့ပတ်သက်ပါလို့လဲဆိုတော့အခုရှိမဲ့နေရာကဒီအရှေ့ကာလီမန်တန်မှာရှိတဲ့ rain forest ပေါ့နော်ဒီမော်တုံရဲ့ဒီတောတွေအရန်လှပတဲ့နေရာပြင်ခုကဘာပေါ်မှာဒီ orangutan ဆိုတဲ့ဒီမြောက်တွေအများဆုံးနေတဲ့နေရာတစ်နေရာလည်းဖြစ်နေဒါကြောင့်မလို့အဲ့ဒီနေရာမှာသွားပြီးတော့ဆောက်လိုက်ရင်ပတ်ဝန်းကျင်ပျက်စီးဖို့အများကြီးဖြစ်မလားလို့လဲစိုးရိမ်နေကြတာရှိပါတယ်ဒါပေမဲ့ဒီအခုပြောင်းမဲ့အင်ဒိုနီးရှားဆွေးရအခုလို့ပေါ့နော်ပတ်ဝန်းကျင်ချင်းတွေတကောရန်ကုန်တကဘာလုံးကယူဆိုင်နေတဲ့အချိန်မှာရွှေ့တဲ့အချိန်မှာသူတို့ကဒါလေးကိုပြစ်ပယ်ပြီးလုံးလိုက်မယ်လို့တော့ဘယ်လိုမှမထင်ပါဘူး။နောက်တစ်ခုကကောင်းတာပေါ့နော်။ဟိုမှာကအရန်ကြီးစီကားမနေတဲ့အတွက်ကြောင့်မလို့မြို့ကြီးရဲ့မဝေးပေမဲ့အစိုးရပိုင်းစစ်တော်ရှိနေတဲ့နေရာမှာဖောက်မှာပတ်ဝန်းကျင်ကိုလည်းမပြည့်စုံအောင်လုပ်မယ်ဆိုတဲ့အချက်ကတော့တော်တော်လေးကိုစိတ်ဝင်စားစရာကောင်းတဲ့အချက်လို့မြင်ပါတယ်ခင်ဗျာ
။ဘူမိပေဒအနေထားရောမြေရဲ့တည်ငြိမ်မှုသဘာဝဘေးအန္တရာ
ယ်အဲ့ဒါကပြောရရင်ပထမဆုံးချက်အနေနဲ့မိတောင်နေနဲ့ဝေးတယ်ခင်ဗျာ။နောက်ပြီးတော့ငလျင်နဲ့ဆူနာမီအန္တရာယ်ကဘယ်လိုမှမရှိနိုင်တော့အောင်ချိန်တောင်မှအပြားခတ်ပြီးလောက်ပဲဖြစ်နိုင်တဲ့နေရာဖြစ်တဲ့အတွက်ကြောင့်မလို့ပြောရရင်တော့အင်ဒိုနီးရှားနိုင်ငံထဲမှာတော့ဘူမိဒေသအရာဒီဘူမိအန္တရာယ်တွေအရာတော့အနည်းဆုံးနေရာလို့ပြောချင်ပါတယ
်ဒေါက်တာမိုးကျော်သူရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်ပါနော်
ထိုခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြင့်မွန်ကတလဲကြီးညာပေးပါအောင်ရှင်
။ဇင်ဘာဘွေနိုင်ငံသမ္မတဟောင်းရောဘတ်မူဂါဘီဟာအသက်65နှစ်မှာကွယ်လွန်သွားပါတယ်။သမ္မတဟောင်းမူဂါဘီကွယ်လွန်တဲ့အကြောင်းကိုလက်ရှိသမ္မတကတွစ်တက်လူမှုကွန်ရက်ပကောကနေအသိပေးပါတယ်။ဇင်ဘာဘွေနိုင်ငံဗြိတိန်နိုင်ငံလက်အောက်ကနေလွတ်လပ်ရေးရခဲ့ပြီးတဲ့နောက်1980ခုနှစ်ကစပြီးတော့ရောဘတ်မူဂါဘီဟာနှစ်ပေါင်း38နှစ်ကြာနိုင်ငံကိုအုပ်ချုပ်ခဲ့တာပါ။ဇင်ဘာဘွေသမ္မတဟောင်းမူဂါဘီကိုတချို့ကလွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့တဲ့တော်လှန်ရေးသမားတစ်ယောက်လို့မြင်ကြတယ်လို့တချို့ကလည်းအာဏာရှင်တစ်ယောက်လို့မြင်ကြပါတယ်။ဒိုရီယာဟာရီကိန်းမုန်တိုင်းဟာဖျင်းအားအဆင့်1နဲ့အမေရိကန်ပြည်ထောင်စုအရှေ့ဘက်ခြမ်းကမြောက်ကယ်ရိုလိုင်းနားပြည်နယ်ကိုဒီကနေ့မနက်ပိုင်းတည်းကအဝင်ရောက်တိုက်ခတ်နေပါတယ်။နိုင်ပိုင်းကြတဲ့အထိလဲမြောက်ကယ်ရိုလိုင်းနားကန်ယူရန်တွေနားနဲ့ကန်ယူရန်တွေဘော်ကိုမုန်တိုင်းပဟိုဖြတ်သွားနေလိမ့်မယ်လို့အမေရိကန်ဟာရီကိန်းဌာနကတောက်ချာနေဒီကနေ့အစောပိုင်းမှာပြောကြားပါတယ်။အရှေ့မြောက်ပိုင်းကိုရွှေ့သွားမယ်မုန်တိုင်းဟာနယူးအင်္ဂလန်ကန်ယူရန်တွေဘက်ကိုစနေနေ့မနက်ပိုင်းမှာရောက်နိုင်တယ်လို့ခန့်မှန်းထားပါတယ်။ဒိုရီယာမုန်တိုင်းနဲ့အကြီးအကျယ်ခံထားရတဲ့ပဟားမားကျွန်းနိုင်ငံမှာတော့ထောင်ထဲချီတဲ့ပြည်သူတွေဟာသူတို့ရဲ့ဘဝတွေကိုပြန်ဆနိုင်ဖို့ကြိုးစားနေပါတယ်။အဘာကိုနဲ့ Grand Bahama ကျွန်းတွေမှာအသက်ရှင်ကျန်နေနိုင်သူတွေကိုနိုင်ငံတကာကူညီကယ်ဆယ်ရေးတွေကလိုက်လံရှာဖွေပေးနေပါတယ်။ဟောင်ကောင်ကျွန်းကိုဗြိတိန်အုပ်ချုပ်မှုအောက်ကနေတရုတ်အစိုးရစီပြန်လွှဲပြောင်းပေးရေး1984ခုနှစ်နှစ်နိုင်ငံသဘောတူညီချက်တွေကိုဆက်လက်လိုက်နာဖို့အတွက်ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်ကတရုတ်ဝန်ကြီးချုပ်လီကယ်ချန်နဲ့တွေ့ဆုံစဉ်မှာပြောကြားလိုက်ပါတယ်။ဒီအစိုးရအနေနဲ့ဟောင်ကောင်ကျွန်းနေပြည်သူတွေရဲ့လွတ်လပ်မှုနဲ့အခွင့်အရေးတွေကိုအာမခံပေးပြီးတော့1984ခုနှစ်ပါစာချုပ်သဘောတူညီချက်တွေကိုဆက်ပြီးလိုက်နာတင်တယ်လို့ထောက်ပြခဲ့တဲ့အကြောင်းနှစ်နိုင်ငံပူးတွဲပူးတုပ်တဲ့သတင်းစာရှင်းလင်းပွဲမှာ Miss Markel ကပြောကြားခဲ့ပါတယ်ရှင်
သတင်းကြေညာကိုမဆုမြတ်မုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Nelson Love ဖြစ်ပါတယ်ရှင်။ကျွန်မကဆုမုံမှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားဆက်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါသည်ရှင်။
The program has come to you from the Voice of America, Washington.